ဒီနေ့ကာရဏာရုံနှစ်ထောင်ပါးရာ54ခုကိုဇာတိပြေ1354ခုတော်တလေးလမ်းကြီးဂရုဓမ္မဘာဝတိလလေးခရုထာနဲ့ထားတဲ့ဘာဝတိလခါရုံနေ့နော်အဲဒါလို့ဂရုဓမ္မခါရုံနေ့မှာဦးဇင်းတို့ဇံကုန်မြို့ဗာမြို့နေမကြီးရှိစုဓမ္မယုံတော်အတွင်းမှာ တရားနာပိဋကတ်ပေါင်းတော်ကုန်းတို့ကိုဦးဇင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်များကိုတဏှာယီခန့်အချင်းယူပြီးတော့ဟောပါမယ်။အဲ့တော့ဒီကနေ့ဥပုသ္တေတရားကြီးဒီမှာမြားကိုဦးဇင်းတို့ဗာတရားဟောခြင်းလဲဆိုလို့ရှိရင်အနုတ္တရိယသုတ္တံအနုတ္တရိယသုတ္တံဆိုတာလောကမှာ အမြတ်ဆုံးတရားချက်မျိုးရှိတယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားနှိုင်းရှင်ပြီးတော့ဟောတာ။ဒါဒီနေ့လို့ကုသိုလ်ကောင်းမှုတွေအထူးပြုကြရတဲ့ပိဋကတ်ပေါင်းတော်ကောင်းတို့အတွက်ဒီသုတ္တံလေးဟာလိုက်ဖက်မယ်လို့ဦးဇင်းတို့ထင်ပါတယ်နော်။ဟုတ်ပါဘူး။တရားတောင်းထားကြတဲ့ပုဂ္ဂိုလ်တွေကတော့ဂရုဓမ္မအခါတော်နေ့ဖြစ်တဲ့အတွက်ကြောင့်၅ပါးသီလနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြောပြပါလို့ ပြောခြင်းမှာမပြောခြင်းမှုဆိုတာကရှေ့ကဘုန်းကြီးကလည်းဒါပြောကောင်းပြောသွားမယ်လို့ထင်တယ်ဟုတ်လားတော်တော်များများလေးဆိုလို့ရှင်ဒါကပြောကြတာပဲလေကုရုတိုင်နာတို့ကျင့်သုံးတဲ့တရားမို့လို့ကုရုဓမ္မအဲ့ဒီကနေကုရုဓမ္မတနည်းအားဖြင့်လည်းကုရုဓမ္မဆိုတာအလေးအနက်ထားပြီးတော့ကျင့်သုံးတဲ့တရားပေါ့၅ပါးတိလောက်ကိုပြောတာပါပဲဟုတ်လား ဒါကိုဦးဇင်းတို့အတိအသေးကိုအများကြီးမလိုဘူးလို့ထင်တယ်လူတိုင်းပြည်ပြည်သားဖြစ်မယ်လို့ထင်တယ်တိတဲ့အတိကိုတန်းနိုင်မများနိုင်ညာဖို့အပိုင်းတယ်လို့မယ်လို့ထင်တယ်ဟုတ်လားဒါကြောင့်ဦးဇင်းတို့ပေတ္တပေါင်းပြောတော့ဒီကနေ့ကုသိုလ်ကောင်းမှုတွေနဲ့ကြုံမှုရတဲ့အခါကာလမှာရုတ်တန်တံမှာရရှိနေတဲ့ကုသိုလ်ကောင်းမှုတွေဟာဘလောက်မြင့်မြတ်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ စိတ်ထဲမှာဝမ်းမြောက်ဝမ်းသာကြည်ကြည်မြင့်မြင့်ကုသိုလ်ကောင်းမှုတွေကိုကြည်မြင့်မှုတွေဝမ်းသာမှုတွေနဲ့ထုံမှန်းနေဆိုလို့ရှိရင်အဲ့ဒီကုသိုလ်ကောင်းမှုတွေဟာပို့ပြီးတော့အားရှိတော့ပို့ပြီးတော့စင်ကြယ်တန့်ရှင်းတော့ပို့ပြီးတော့အကျိုးပေးဖို့ခွန်အားရှိတဲ့ကုသိုလ်ကောင်းမှုတွေဖြစ်လာစေဖို့ဆိုပြီးတော့ရည်ရွယ်ပြီးတော့အနုတ္တရိယသုတ်တံကိုပြောပါမယ်ဟုတ်လားအဲ့ဒါဦးဇင်းတို့ ညတရားဝေကြီးတွေမဟုတ်တဲ့အတွက်ကြောင့်ဘုရားရှိခိုးတာလေးခန္ဓာနာနာတွေပြောမနေတော့ပါဘူးတရားကလူရင်းမှုပဲတဏှာကြီးလောက်ပြောရအောင်နော်ဒါဆိုရင်တရားသာပြောဖို့လည်းပဲပို့ပြီးတော့အချိန်ရသွားတာပေါ့ဟုတ်လားအဲ့ဒါဦးဇင်းတို့ဒီတုဒ္ဒံကိုအကျေဖွင့်ဆိုမယ်ဆိုလို့ရှိရင်အများကြီးပြောလို့ရတယ်ဒါပေမဲ့ဦးဇင်းကအမျက်ဆုံးတရားချက်မျိုးမှာတစ်မျိုးတစ်မျိုးကိုစဉ်းစားစရာလေးတွေတွေးစရာလေးတွေအစရ တယ်။စာရှိမာနိဘိက္ခူအနုတ္တရိယာနိจิตာတို့လောကမှာအမျက်ဆုံးတရားဆိုတာ6မျိုးရှိတယ်။ဘယ်နေရာမှာမြတ်တယ်လေလို့နှိုင်းရှင်ခြင်းနဲ့မြတ်စွာဘုရားဟောတာ။จิตာတို့လောကမှာအမျက်ဆုံးတရား6မျိုးဆိုတာဘာတွေလဲဆိုတော့ဒသနာနုတ္တရိယံမြင်ခြင်းတွေမှာတော့အမျက်ဆုံးမြင်ခြင်းပေါ့မျက်စိကလည်းရှိနေတယ်မြင်တရားအချင်းတွေကလည်းရှိနေတယ်ဆိုတော့မြင်တဲ့ကိစ္စကမလွဲမသွေဖြစ်ခြင်းတွေဖြစ်စီမဖြစ်ခြင်းတွေဖြစ်စီဖြစ်နေမှာလေအဲ့ဒါလိုမြင်တဲ့ကိစ္စတွေထဲမှာအမျက်ဆုံးတော့မြင်ခြင်းဆိုတာရှိတယ်အဲ့ဒါပါလဲဆိုတော့ဦးဇင်းတို့ပြီးတော့ရှင်းပြမှာပေါ့နော်ဒသနာနုတ္တရိယံအမျက်ဆုံးသောမြင်ခြင်းနောက်ပြီးတော့သဝနာနုတ္တရိယံအမျက်ဆုံးသောကြားခြင်း နားလည်းရှိနေတယ်အတန်လေးလည်းရှိနေတာဆိုတော့ကြားခြင်းကမလွဲမသွေကြားခြင်းဒီဖြစ်စီမကြားခြင်းဒီဖြစ်စီကြားနေရမှာပဲအဲ့ဒါလို့ကြားခြင်းအမျိုးမျိုးထဲမှာအမျက်ဆုံးသောကြားခြင်းဆိုတာရှိတယ်တဲ့မပြီးတော့ဒတ္တနာနုတ္တရိယသဝနာနုတ္တရိယလာဘာနုတ္တရိယအမျက်ဆုံးသောကြားခြင်းတဲ့ကိုယ်ကကြားခြင်းတဲ့စိတ်တွေကရှိနေတော့ရှားတာတွေရှိတယ်ရှာတာတွေရှိသည့်အားလျော်စွာရတာတွေအမျိုးမျိုးလည်းရှိမှာပဲဟုတ်လားအဲ့လိုအမျိုးမျိုးသောရခြင်းတွေထဲမှာအမျက်ဆုံးသောရခြင်းဆိုတာရှိတယ်တဲ့အဲ့ဒါပါလဲဆိုတော့ပြီးတော့သိရမှာပေါ့နော်အမျက်ဆုံးသောမြင်ခြင်းအမျက်ဆုံးသောကြားခြင်းအမျက်ဆုံးသောရခြင်းမပြီးတော့သိက္ခာနုတ္တရိယအမျက်ဆုံးသောသင်ကြားခြင်းဒါကမှလို့ဥရှင်တို့ဆိုတာသင်ကြားခြင်းနဲ့ဒေဒီအတိမကင်းနိုင်တာဘူးကင်းလဲမကင်းအပ်ဘူးเนาะဘယ်တော့မှလူဆိုတာအလုံးစုံတက်မြောက်သွားပြီဆိုတာမရှိနိုင်ဘူးအဲ့တော့မွေးကလေးကစပြီးတော့စားပုံတောက်ပုံသွားပုံလာပုံပြောပုံဆိုပုံဒါလေးတွေအချိန်အစသင်ပြီးတော့နောက်တော့တတိပြည့်နဲ့စာရီပြည့်တွေသင်အဲ့မွေးမကြောင့်မှုပညာတွေသင်မျိုးမျိုးသင်အခုလူကြီးထဲမှာနေတော့ဘာလို့ဆက်ဆံရင်ဘလို့ဖြစ်တယ်ဘလို့လူတွေကဘလို့လို့တော့ဘာတွေဖြစ်သွားနေလဲအခုလည်းပဲသင်နေရတာပဲလေဟေးအဲ့လိုသင်ကြားခြင်းသင်ယူခြင်းအမျိုးမျိုးရှိတဲ့အနေနဲ့ဒီနေ့ဖြစ်ပေါ်ပြီးတော့သိတာပေါ့သင်တန်းတွေအမျိုးမျိုးတကျပညာရေးကိုဦးစားပေးရတာလို့အဲ့လိုသင်ယူခြင်းသင်ကြားခြင်းအမျိုးမျိုးထဲမှာလည်းအမျက်ဆုံးသောသင်ယူခြင်းဆိုတာရှိတယ်လေးမျိုးရှိပြီနော်ဟေးနောက်ပြီးတော့ပါရိစရိယနုတ္တရိယနော်အမျက်ဆုံးသောပြုစုလုပ်ကျွေးမှုလောကမှာလူဆိုတာကိုယ်တယောက်ထဲအသက်ရှင်လို့ရတာမဟုတ်ကိုယ့်ရဲ့အကိုင်းဝိုင်းပါသမီတွေရှိမယ်မိဘတွေရှိမယ်ညီကိုမောင်နှမတွေရှိမယ်ရှင်မျိုးတွေရှိမယ်အဲ့ဒါတွေကိုသူတို့ကလည်းကိုယ့်ကိုပြုစုလို့ကျွေးတယ်လို့ကိုယ်ကလည်းသူတို့ကိုပြုစုလို့ကျွေးရတဲ့အပိုင်းမရှိဘူးလားရှိတယ်နော်အဲ့ဒါလို့လှုပ်ကျွေးခြင်းအမျိုးမျိုးတွေမှာလည်းအမျက်ဆုံးသောလှုပ်ကျွေးခြင်းဆိုတာရှိတယ်တဲ့ငါးမျိုးရှိပြီနော်ဟင်နောက်ဆုံးရလာတော့အနုတ္တရာနုတ္တရိယအမျက်ဆုံးသောအောင့်မေ့မှုအမျက်ဆုံးသောအမှတ်ရမှုစိတ်ကရှိနေတာဆိုတော့အတွေ့အကြုံတွေကလည်းအမျိုးမျိုးရှိနေတာဆိုတော့အမှတ်ရတာတွေကတော့အချိန်နဲ့အမျှမလွဲမသွေရှိနေမှာပဲနော်မနေ့တုန်းကဘယ်လိုနဲ့ဘာတွေပြောခဲ့တာဘာတွေလုပ်ခဲ့တာဘာဖြစ်တယ်ညာဖြစ်တယ်အမျိုးမျိုးအမှတ်ရတာကိုမိမိတွေ့ခဲ့တဲ့အတွေ့အကြုံကိုအကြောင်းပြုပြီးတော့အမှတ်ရတာတွေအမျိုးမျိုးမရှိနိုင်ဘူးလားအဲ့ဒီအမျိုးမျိုးသောအမှတ်ရခြင်းတွေမှာအမျက်ဆုံးသောအမှတ်ရခြင်းဆိုတာရှိပါတယ်။ဒီတိုင်းဘယ်နှမျိုးတော့6မျိုး။ဒါလေးအင်မတန်သဘောကျတယ်လားကောင်းတယ်နော်။မိမိနဲ့မကင်းနိုင်တဲ့မိမိဘဝထဲမှာအမျက်ဆုံးသောအမြင်ဆိုတာဘာလဲ။အမျက်ဆုံးသောအကြားဆိုတာဘာလဲ။အမျက်ဆုံးသောရခြင်းဆိုတာဘာလဲ။အမျက်ဆုံးသောသင်ယူခြင်းဆိုတာဘာလဲ။အမျက်ဆုံးသောလှုပ်ကြွေးခြင်းဆိုတာဘာလဲ။အမျက်ဆုံးသောအောင့်မေ့အမှတ်ရခြင်းဆိုတာပါလေအဲ့ဒါကိုပထမဦးဇင်းတို့သိရမယ်ပြီးပြီးရင်ဘာကြောင့်အမျက်ဆုံးဖြစ်ရသလဲဆိုတာကိုမြတ်စွာဘုရားကရှင်းလင်းချက်ထုတ်ထားနော်ဆိုရပါစို့အမျက်ဆုံးသောအမြင်ဆိုရင်ဘာဟာအမျက်ဆုံးသောအမြင်လဲဘာကြောင့်အမျက်ဆုံးအမြင်ဖြစ်ရသလဲဒီပြင်အမြင်တွေကဘာကြောင့်အမျက်ဆုံးအမြင်မဖြစ်ရသလဲဒါကိုလည်းနှိုင်းရှင်းပြီးတော့ပြောတာဟုတ်လားအဲ့အဲ့တော့မြတ်စွာဘုရားကတခုစီအသေးစိတ်သိရှိလက်ရှိရှင်းပြရှင်းသားတို့အမျက်ဆုံးအမြင်ဆိုတာဘာလဲဆိုလို့ရှိရင်မြတ်စွာဘုရားရှင်နဲ့မြတ်စွာဘုရားရဲ့ကိလေသာအစင်းစင်းငြင်းအေးအောင်ကျင့်သုံးတော်မူကြတဲ့ကျင့်သုံးတော်မူလို့ပေါင်းရောက်အောင်မြင်တော်မူကြတဲ့တပည့်သာဝကတွေကိုကြည်ညိုတဲ့စိတ်မြင်လို့တဲ့စိတ်လေးစားတဲ့စိတ်နဲ့မြင်ရတာအဲ့ဒါအမျက်ဆုံးသောအမြင်ပါပဲဟုတ်လားအမျက်ဆုံးသောအမြင်ကိုသဘောပေါက်သွားပြီနော်အေးမြတ်စွာဘုရားကတော့အသေးစိတ်ပြောတာစိတ္တတို့တဲ့လောကကြီးမှာဒုက္ခနဲ့ဒီပေါ်လေရှင်ယရဏမြင်ယရဏဗရမညာယရဏဟုတ်လားအဲ့ဒါလိုအမျိုးမျိုးမသိကောင်းတာလဲဆိုရင်ကြည့်ဖို့ရှုဖို့သွားကြလာကြကြိုးစားအားထုတ်ကြမြင်ဖို့အတွက်လုပ်ကြတာအဲ့ဒီမြင်ခြင်းတွေအမျိုးမျိုးသောမြင်ခြင်းတွေမရှိဘူးမဟုတ်ဘူးရှိပါတယ်တဲ့ဒါပေမဲ့အဲ့ဒီမြင်ခြင်းတွေကမမြတ်ပါဘူးတဲ့။မြတ်စွာဘုရားကတော့ဘယ်လိုတောင်ပြောလဲဆိုတော့ ဟိနာကမ္မဘောထုဇဏိကအနရိယအနတ္တသဟိတံနနေဝိဓာယနဝိရာဂာယနနိရောဓာယနဥပပမယနအပိညာယနနိဗ္ဗာနာယသံဝတ္တိမမြတ်ခြင်းရဲ့အကြောင်းကိုမြတ်စွာဘုရားကပြောတာဟိုမြတ်စွာဘုရားနဲ့တကွာမြတ်စွာဘုရားရဲ့တိတာဝကတွေကိုမြင်ခြင်းကလွယ်လို့တခြားသောမြင်ရရားတွေကိုမြင်ရတဲ့ကိစ္စတွေဟာမပြတ်ပါဘူးတဲ့ဟိနာအောက်တန်းကြရည်တဲ့နော်ကာမကြံထင်းတယ်တဲ့ပေါ်ထုတ်ဇနိကတိလေသာများတဲ့ပုဂ္ဂိုလ်ရဲ့အမြင်ပါတဲ့အနရိယဖြူရှင်တန်ရှင်းတဲ့ပုဂ္ဂိုလ်ရဲ့အမြင်မဟုတ်ဘူးတဲ့အနတ္တသံဟိတံအကျိုးစီးပွားနဲ့မဆက်ရှင်ဘူးတဲ့တခြားသောမြင်ရင်းတွေဟာအဲ့ဒီစကားလုံးလေးကတော်တော်ထိတယ်နော်အနတ္တသံဟိတံအကျိုးစီးပွားနဲ့မဆက်ရှင်ဘူးအကျိုးစီးပွားမေ့ခြင်းနဲ့လာရင်ဆက်ရှင်နေတယ်အကျိုးစီးပွားဆိုတာကသူကစိတ်မှန်တဲ့အကျိုးစီးပွားကိုပြောတာနော်ရပြီးတော့အစီအမေးပြည့်စည်သွားနိုင်တဲ့အကျိုးစီးပွားမျိုးကိုဆိုလိုတာမဟုတ်ဘူးဟုတ်လားစိတ်မှန်တဲ့အကျိုးစီးပွားနဲ့မဆက်ရှင်ဘူးဒါကြောင့်မို့လို့မြတ်စွာဘုရားကဘလောက်ထိအသေးစိတ်ပြောတာလဲဆိုတော့ဒီပြင်မြင်ရင်းနေတာတဲ့နတ်နေပြီတာရညီငွေသိညီငွေတိုက်တဲ့တရားတွေကိုညီငွေဖို့မဖြစ်နိုင်ဘူးတဲ့တကယ်စင်ဖြင့်လောကကြီးကညီငွေသိညီငွေတိုက်တဲ့တရားကြီးပဲမိမိခန္ဓာကြီးကလည်းညီငွေသိညီငွေတိုက်တဲ့တရားကြီးပဲညီငွေသိညီငွေတိုက်တယ်ဆိုရင်ညီငွေမှသာနေအမှန်ဖြစ်လိမ့်မယ်ညီငွေတဲ့ညီငွေတိုက်တာကိုမညီငွေဘူးဆိုရင်ဒါအမှန်မဖြစ်ဘူးဒီထဲမှာတော့ဒုက္ခတွေအများကြီးရောက်အောင်မယ်ဆိုတဲ့လက္ခဏာပေါ့ဒါကြောင့်တခြားသောမြင်ရင်းတွေဟာနတ်နေပြီတာရညီငွေတဲ့ဉာဏ်ရဖို့ရမဖြစ်နိုင်ဘူးတဲ့နတ်ဝိရာခာယဆွမ်းမဲ့မှုကင်းခြင်းဟာမဖြစ်နိုင်ဘူးတဲ့တကယ်စင်စစ်လောကကြီးကဆွမ်းမဲ့စရာမကောင်းတဲ့အတွေ့အကြုံဆွမ်းမဲ့မှုကင်းတဲ့လေဆွဲမဲ့မှုကျင်းတဲ့တရားကိုဆွဲမဲ့မှုကျင်းမှသာလည်းအကျိုးရှိလိမ့်မယ်။မဆွဲမဲ့ထိုက်တဲ့တရားကိုဆွဲမဲ့မိရင်အဲ့ဒါဒုက္ခရောက်တယ်။အဲ့ဒါတခြားသောမြင်ရင်းတွေကအဲ့ဒါလိုဆွဲမဲ့ခြင်းကျင်းခြင်းကိုမဖြစ်စေနိုင်ဘူးတဲ့။နော်။နာနေပြီရာယနာဝိရာဂာယနာဥပပမာယစိတ်နှလုံးရဲ့ငြိမ်းချမ်းခြင်းကမဖြစ်စေနိုင်ဘူးတဲ့။တခြားသောမြင်ရင်းတွေကငြိမ်းချမ်းဖို့မဖြစ်နိုင်ဘူးတဲ့။ဟုတ်လားပူလောင်မှုတွေပဲဖြစ်စေမယ်ဆိုတဲ့အသေးပဲပေါ့ဟုတ်လားနာဥပသမာယနာနိရောဓာယဒုက္ခတွေချုပ်ဖို့မဖြစ်နိုင်ဘူးတဲ့နာအဘိညာယထူးသောဉာဏ်ဖြင့်ပြီးခြင်းမှာမဖြစ်နိုင်ဘူးတဲ့နာနိဗ္ဗာနာယသံဝတ္တိနိဗ္ဗာန်ရဖို့အတွက်မဖြစ်နိုင်ဘူးတဲ့ဒါကြောင့်တခြားသောအမြင်တွေကိုအမြင်ဆုံးအမြင်တို့မပြောနိုင်ဘူးတဲ့မြတ်စွာဘုရားနဲ့မြတ်စွာဘုရားရဲ့တပည့်တော်ဝကတွေကိုမြင်ရတာကတော့အမြတ်ဆုံးအမြင်လို့ပြောရမယ်။ဘာပြောလို့လဲဆိုတော့အဲ့ဒီမြင်ရင်းကိုအကြောင်းပြုပြီးတော့အကျိုးတရားခုနှစ်မျိုးရနိုင်လို့ပဲ။ဒီတိုင်းလေမြတ်စွာဘုရားနဲ့မြတ်စွာဘုရားရဲ့တပည့်တော်ကကိုမြင်ရတဲ့အမြင်ကိုအကြောင်းပြုပြီးတော့အကျိုးတရားခုနှစ်မျိုးရနိုင်တယ်။ခုနှစ်မျိုးရနိုင်တယ်။အဲ့ဒါကဘာလဲဆိုတော့တတ္တနာဝိသုဒ္ဓိယနာဒုက္ခပရိဒေဝနာတမတိတ်ကမာယဒုက္ခဒေါမနတနာအဋ္ဌိင်္ဂမာယညာရတ္တအဓိကမာယနိဗ္ဗာန်တ္တသစ္ဆိကိရိယာယံမြတ်စွာဘုရားပြောတယ်တတ္တဝါတွေရဲ့စိတ်ကိုပူလောင်နေတဲ့မြင်နွမ်းနေတဲ့မကောင်းတဲ့စိတ်တွေဒီဟူသောကိလေသာတရားတွေကိုနှက်ရှင်းသွားဖို့စင်ကြယ်သွားဖို့ဆိုတဲ့အကျိုးတရားကိုရနိုင်နေတယ်နံပါတ်၁ဘုရားနဲ့ဘုရားတတိယသာဝကကိုမြင်ရတဲ့အတွက်ကြောင့်စိတ်နှလုံးနှက်ရှင်းသွားနိုင်တယ်ဒီနေရာချင်းမြင်နှံကြောင့်ပူလောင်ကြောင့်ကိလေသာတရားတွေစင်ကြယ်သွားစေနိုင်တယ်ဒါနဲ့အကျိုးခုနှစ်ပါးတွေကနံပါတ်၁နောက်သောကပရိဒေဝနာတမတိတ်ကမာယံစိုးရိမ်ခြင်းငိုကြွေးခြင်းကိုလွန်မြောက်သွားစေနိုင်တယ်နော်စိတ်ရဲ့စိုးရိမ်မှုအမျိုးမျိုးငိုကြွေးမှုအမျိုးမျိုးစိုးရိမ်လို့အားကြီးတာရဲ့မုံမှာပေါ့နော်အေးအဲ့ဒါကိုလည်းလွန်မြောက်သွားစေနိုင်တယ်ဒုက္ခဒေါမနတနာအဖြင့်ကမာယစိတ်ရဲ့ဆင်းရဲခြင်းကိုယ်ရဲ့ဆင်းရဲခြင်းဆိုတဲ့မလိုလားအပ်တဲ့ဒုက္ခဒေါမနတတရားတွေကိုချုပ်ငိမ့်သွားစေနိုင်တယ်ငါးမျိုးရှိပြီနော်ညာရက်ကအဓိကမာယနိဗ္ဗာန်ကိုမြင်နိုင်တဲ့ကိလေသာကိုငိမ့်သွားစေနိုင်တဲ့မေမြန်ရဖို့ရအလွန်ကလည်းဖြစ်သေးတယ်နိဗ္ဗာန်တသစ္စိကိရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ရမယ်ဖြစ်တယ်အကျိုးတရားဘယ်နှပါးခုနှစ်ပါးဒါဥစဉ်ကမြတ်စွာဘုရားဟောထားတဲ့အတိုင်းအတိုင်းဖေးသက်တို့ချက်ချင်းပြီးတော့စဉ်းစားနိုင်ဖို့ပြောတာ
လောကမှာမြင်တာတွေအမျိုးမျိုးရှိပါတယ်တဲ့ဘုရားနဲ့တတိယသာဝကကိုမြင်ရတာအမျိုးဆုံးအမြင်ဉာဏ်မှာဘာကြောင့်လဲဆိုတော့ဒီအကျိုးတရားခုနှစ်မျိုးရစေနိုင်လို့တခြားသောမြင်ရင်းတွေကတော့မမြတ်ပါဘူးတဲ့ဘာဖြစ်လို့လဲဆိုတော့ညီငွေတဲ့ညီငွေလိုက်တဲ့တရားကိုညီငွေတဲ့ဉာဏ်မရစေနိုင်ဘူးရှင်းပမှုကျင်းတဲ့ဉာဏ်မရစေနိုင်ဘူးငြိမ်းချမ်းမှုလည်းမဖြစ်စေနိုင်ဘူးအကျိုးရှိခြင်းနဲ့လည်းမဆက်ရှင်ဘူးဒါကြောင့်ဒီလောကမောဘောထုတ်စနစ်ကိုယုံညံ့တဲ့ကြံတန်းတဲ့ရွာသူရွာသားတို့ရဲ့အလေးအမြတ်နာဖြစ်တယ်လို့မြတ်စွာဘုရားကအဲ့ဒီလိုဟောတာ။အဲ့တော့အမြတ်ဆုံးအမြင်ဆိုတာနဲ့ပတ်သက်ပြီးတော့ဓမ္မေသဘောတော်ကောင်းတို့ပြည့်စုံကြတယ်နော်။ဘုရားကိုယ်တော်မြတ်ရဲ့ရုပ်ဝါတော်ကိုဖူးရတယ်။မြတ်စွာဘုရားရဲ့တပည့်သာဝကတွေကိုဖူးရတယ်။ဟုတ်ရဲ့လား။အဲ့ဒီတော့အမြတ်ဆုံးအမြင်အမြတ်ဆုံးအမြင်ကိုအကြောင်းပြုပြီးတော့ခုနကပြောတဲ့အကျိုးတရားခုနှစ်မျိုးရသွားတဲ့သတ္တေတိသာကတွေအများကြီးရှိတယ်ပေါ့။ဆိုကြပါစို့မြတ်စွာဘုရားကိုပူမြော်ရလို့ဥပကဆိုတဲ့တက္ကရုံကြီးပေးတယ်လို့ကြားဖို့တယ်မဟုတ်လား။မြတ်စွာဘုရားမှန်သိတာမဟုတ်ဘူး။ဒါပေမဲ့မြတ်စွာဘုရားရဲ့ဣတိတာကင်းတဲ့အစွဲကြောင့်အင်မတန်ကြည်လင်တန်ရှင်းတဲ့သဘေတော်မူတဲ့ရုပ်ရှင်ကိုမြင်ရတော့ယဟန်ကြီးတဲ့တင့်ရဲ့အစင်းကလည်းပဲကြည်လင်လာကြည်လာတောက်ပလာကြည်လာအိမ်ကြီးကလည်းရှားလာကြည်လာကြည်ဒီမဲ့ကလေးကိုပုတ်ထားသလိုမျိုးတဲ့အကြောင်းကဟုတ်လားခြံဒီမဲ့ကိုမျက်နှာဝါလေးဖွာထားသလိုမျိုးတဲ့ဒါကဦးဇင်းတို့တောကလူတွေကတော့ပိုးသိနေတာပေါ့လေဝင်းပြီးတော့ဣနေတာဘာနဲ့မှကိုမတူဘူးလို့ပြောရမလို့ဖြစ်နေတာဟုတ်လားအဲ့ဒီကိုမြတ်စွာဘုရားရဲ့အရှင်ကိုမြင်ရတော့သူချီးကျူးပြီးတော့ရှောက်တယ်ဘဇုကိုရည်ရွယ်ပြီးတော့ယဟန်ပြုခဲ့တာလည်းသင်စီရာကဘဇုလဲအဲ့ဒီမှာမြတ်စွာဘုရားကငါဟာမကောင်းမှုအလုံးကိုအောင်မြင်လို့ငါရဲ့နာမည်ကိုဇီနာလို့ခေါ်တယ်။ငါမှာငါရဲ့ဆင်းရဲကဘူးဘူးလို့ညွှန်ကြားပြရာမရှိဘူး။အဲ့ဒီတော့ဥပက္ခကဟုတ်ပေမှာပဲဟုတ်ပေမှာလေ။နောက်တစ်ချိန်ကျတော့အဲ့ဒီညီရင်းကိုအကြောင်းပြုပြီးတော့အဲ့ဒီတဲ့င်းကမှာတော့ဥပက္ခကတရားကြသွားတယ်လို့မရှိပါဘူး။ဒါပေမဲ့နောက်တစ်ချိန်မှာဒီညီရင်းကိုအကြောင်းပြုပြီးတော့မြတ်စွာဘုရားရဲ့ရောက်ပြီးတော့သူတရားလူတရားမြတ်ကိုရတယ်။ဟုတ်ဦးရှင်တို့စင်္သာတိဗုဒ္ဓသာကိုလိုမြတ်ကြီးဆိုရင်လည်းရှင်အတ္တတိသုံးခံကြွသွားတာကိုမြင်ပြီးတော့ဟုတ်လားကြည်လံဒီနောက်မြင်တဲ့ပုဂ္ဂိုလ်ဒီနောက်မြင်တဲ့ပုဂ္ဂိုလ်ရဲ့တန်တမှာမြင်ချင်းတဲ့တရားကတော့ပြေချာပေါက်ရှိလိမ့်မယ်ဒါမြင်တာနော်အေးဒါမြင်ခြင်းကိုအကြောင်းပြုပြီးတော့နေနေတဲ့အသွေးတွေပေါ်သွားတာအဲ့ဒီမှာနောက်ကကပ်ပြီးတော့လိုက်တော့တာပဲဟိုကဆန်းဆားဖို့ဆန်းဆားစရက်ပေါ်တက်သွားတော့အဲ့ဒါတိတိချာချာသတ်ပြီးတော့မေးရမယ်။ဒါသူရဲ့ကိလေသာကင်းတော်မူတဲ့အတွက်ကြောင့်သူတို့ရဲ့ရုပ်ရည်ဒီပက္ခာယကငြိမ်းချမ်းမှုကိုလိုလားတဲ့ပုဂ္ဂိုလ်တွေရဲ့မျက်လုံးအစုံကိုဇာနှုံးကြီးဆွဲဆောင်နိုင်စွမ်းရှိတယ်။ဟုတ်ရဲ့လား။အဲ့ဒီအချက်အင်မတန်အရေးကြီးတယ်နော်။အင်းအဲ့ဒါလို့အမျက်ဆုံးအမြင်ကိုအကြောင်းပြုပြီးတော့ရှင်သာရိပုတ္တရာကိုယ်တော်မြတ်ကြီးရဲ့အလောင်းကျင်းတဲ့ဥပဒိတ်ကရေရမဟိတုပဝဝတရားကိုနားပြီးတော့မဖြစ်တာလို့သောတာပန်ဖြစ်တယ်။ဟုတ်ရဲ့လား။ဒါကြောင့်ဒိဋ္ဌတော်ကတော်ကောင်းတို့အမျက်ဆုံးအမြင်ဆိုတဲ့ဒီစကားလေးနဲ့ပတ်သက်ပြီးတော့ဟိုလေးလေးနက်နက်လက်တွေ့ကြကြတွေးတတ်စေခြင်းနဲ့နော်လောကမှာလောဘဒေါသမောဟငြင်းတဲ့ပုဂ္ဂိုလ်ကိုမဆိုးတမ်းနဲ့လောဘဒေါသမောဟငြင်းတဲ့ပုဂ္ဂိုလ်ကိုမြင်ရတာတောင်ရှိသေးမှာဘလောက်အေးချမ်းမလဲ။ဒါကြောင့်ဦးဇင်းတို့မင်္ဂလာတရားတော်မှာလည်းတမနာနင်စဓတနဟုတ်လားတမနာဉ္စဒသနာယဟန်ကိုမြင်ရတာမင်္ဂလာမင်္ဂလာဆိုတာမကောင်းမှုကိုပြေခွန်ပြီးတော့ကောင်းမှုကိုဆောင်ကျဉ်းလာနိုင်တဲ့အရာကိုမင်္ဂလာလို့ခေါ်လာဘူးနော်ယဟန်ကိုမြင်ရတာဟာဘယ်နဲ့ကြောင့်မင်္ဂလာဖြစ်တယ်ဆိုတော့တမနာဆိုတာရဲ့အဓိပ္ပာယ်ကကိလေသာငြိမ်းနေဆိုတဲ့အဓိပ္ပာယ်ကိုပြောတာဟုတ်ရဲ့လားအတော့ဟိုယဟန်မှလူမှလို့ဒီလိုတွေ့ကြမယ်ဆိုလို့ရှိရင်ဘောင်ကကျင်းတော်နိုင်တယ်။ဟုတ်ရဲ့လား။အဲ့တော့ကိလေသာငြိမ်းပြီးမှန်ရင်သုတ်တန်ဤအညာတမနာအမည်ကိုမခံနိုင်ဘူးလား။နော်ကိလေသာတမနီတီတီတမနောဟုတ်လား။ကိလေသာကိုငြိမ်းချမ်းစေတဲ့ငြိမ်းစေတဲ့ပုဂ္ဂိုလ်။အဲ့တော့ဆိုလိုတာကကိလေသာငြိမ်းတဲ့ပုဂ္ဂိုလ်ကိုမြင်ရတာကငြိမ်းချမ်းတယ်ဆိုလို့ရှိရင်ကိလေသာလုံးဝကျင်းတော်မူတဲ့မြတ်စွာဘုရားဝါဒနာနဲ့တကွကျင်းတော်မူတဲ့မြတ်စွာဘုရားကိလေသာအချင်းချင်းပဲသက်တော်မူတဲ့အရိယာသံဃာကိလေသာကင်းအောင်ကျင့်ကြံတော်မူကြတဲ့သမုဒိသံဃာတွေမြင်ရတာဟာအမျက်ဆုံးမြင်ရင်မဖြစ်နိုင်ဘူးလားဆိုတာလေးကို တွေ့ထံဖို့
ဟုတ်ရလား
အေးဒါတော့လောကမှာအမျက်ဆုံးအမြင်ဆိုတာဘုရားနဲ့ဘုရားရဲ့တတိယဝကကိုမြင်ခြင်းပါလို့နားလည်နော်အေးဦးဇင်းတို့6မျိုးပြောပါဆိုတော့တစ်မျိုးတစ်မျိုးကိုအဲ့ဒါလောက်ရှင်းနေလို့မဖြစ်ဘူးဟုတ်လားအေးအမျက်ဆုံးအမြင်ပြီးတော့အမျက်ဆုံးအကြာတဝနာလုတ်တရိယမာလည်းရှိတယ်အတန်လည်းရှိတယ်ဆိုတော့ကြားတာဒီအမျိုးမျိုးပေါ့အဲ့ဒီမှာမြတ်စွာဘုရားကအမျက်ဆုံးအကြာဆိုတာဘာပြောတာလဲဆိုတော့တဲ့မြတ်စွာဘုရားနဲ့မြတ်စွာဘုရားတပည့်တော်ကတို့ဌာနနေပြီးတော့ဒီတန်တဘာဝကြရတဲ့ဟောင်းကံနဲ့အကျိုးစီးပွားနဲ့ဆက်တဲ့တရားစကားကံကိုကြားရတာဟာအမျက်ဆုံးသောအကြာပါတဲ့ဉာဏ်ဓာတ်ကိုကြားရတာဟာအမျက်ဆုံးသောအကြာမဖြစ်နိုင်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့ကျန်တာတွေကိုကြားခြင်းအဖြစ်စစ်မှန်တဲ့အကျိုးစီးပွားနဲ့မဆက်ရှင်ဘူးညီငယ်ဖို့မဖြစ်ဘူးတမက်ချင်းကင်းလို့မဖြစ်ဘူးငြိမ်းချမ်းလို့မဖြစ်ဘူးနိဗ္ဗာန်ရောက်လို့မဖြစ်ဘူးဒါကြောင့်ဒီနောက်ကမဘုထုဇနီကောလို့မြတ်စွာဘုရားကပြောတယ်တရားသံကိုကြားရခြင်းဒီလာတဲ့အမျက်ဆုံးသောအကြာပါဘာဖြစ်လို့လဲဆိုတော့သူ့မှလည်းပဲယခုနကပြောခဲ့တဲ့အကျိုးတရား9ပါးရနိုင်လို့ပဲအကျိုးတရား9ပါးဆိုတော့တဘာပြီးတိုင်းတဘာပြီးတိုင်းဦးနဲ့ဆက်မပြောတော့ဘူးနော်ဟုတ်လားမပြောတော့ဘူးဆိုရင်လိမ့်ွက်လေဟောတော့ပြောလိုက်ရမယ်ဟုတ်လားကိလေသာကျင်းဘူးဟုတ်လားလောကပရိဒီဝတွေကိုကြော်သွားသွားဘူးဒုက္ခဒေါမနတတွေချုပ်ငြိမ်းသွားဘူးပရိယာမဉ္ဇဉ်ကိုရပ်ပြီးတော့နိဗ္ဗာန်ကိုမြင်မောင်းကြည့်နိုင်ဖို့အကျိုးတရားဘယ်မှာလဲ9ပါးအဲ့ဒီအကျိုးတရား9ပါးဒီအမျက်ဆုံးသောအကြာကိုအကြောင်းပြုပြီးတော့ကြားနိုင်တယ်ဒါကြောင့်တရားသံကိုကြားရခြင်းဒီအမျက်ဆုံးဆုံးအကြာဖြစ်ရတယ်ဟုတ်လားဟိုဒါကိုပြောတော့ဦးဇင်းတို့ငိုတို့ပါဠိတော်မေဇကနိပတ်မာလာရှိတယ်ကာရဏပါဠိသုတ်တန်ဆိုတာလေးကိုအကျဉ်းချုပ်ကလေးပြောလို့ရှိတယ်ဟုတ်လားကာရဏပါဠိသုတ်တန်နဲ့ဒီနေ့ဝေဒာလေးဒီမှာကာရဏပါဠိဆိုတဲ့ပုံသားကြီးကလမ်းလျှောက်ထွက်ရင်းနဲ့ပင်ကြီးရာနီလို့အမည်ရတဲ့ပုံသားကြီးနဲ့လမ်းမှာတွေ့တယ်။တွေ့တော့မေးတယ်။ပင်ကြီးရာနီပုံသားကငါရှင်နဲ့ပြန်ပယ်ကပြန်လို့ဒီတော့ရဟန်းဂေါရမတွေကပြန်နေတယ်ပင်ကြီးရာနီပုံသားကြီး။ရဟန်းဂေါရမတွေကပြန်နေဆိုတော့သူစိတ်ဝင်စားသွားတယ်။မြတ်စွာဘုရားကအဲ့ဒီအချိန်မှာရှန်းရှန်းတောက်နာမည်ကြီးနေတယ်လို့ဆိုကြပါစို့။အဲ့ဒါသူကတော့မြတ်စွာဘုရားကြီးကိုသွားတာတော့မဟုတ်ဘူး။အဲ့ဒီမှာကာရဏပါဠိပုံသားကပင်ကြီးရည်ကိုမနဲ့မေးလဲရှင်တော့မေးဦးမယ်တဲ့သင်္ခါရဟန်းဂေါရမကြီးကပြန်လာဆိုဆုံးအဲ့ဒီရဟန်းဂေါရမရဲ့ပညာအသိအနှက်ကိုသင်ဘယ်လိုသဘောရလဲဟုတ်လားရဟန်းဂေါရမရဲ့ဉာဏ်ပညာအသိအနှက်ကိုသင်ဘယ်လိုအကဲခတ်လို့ရလဲအဲ့ဒီတော့ပင်ကြီးရည်ကဘာပြောလဲဆိုရင်ငါကဘယ်လိုလူလဲရဟန်းဂေါရမရဲ့ပညာအသိအနှက်ကိုသိဖို့ဆိုတာရဟန်းဂေါရမလိုလူမှသိနိုင်လိမ့်မယ်ဆိုလိုလူကဆိုလိုတာကငါလိုလူဟာရဟန်းဂေါရမရဲ့ပညာအသိဉာဏ်ကိုမသိနိုင်ဘူးလို့ဆိုတာ။ဘုရားတို့ရဲ့သဘောကိုဘုရားတို့ကလည်းပြည့်ပြည့်စုံစုံသိနိုင်ပါဘူး။ဟုတ်လား။မြတ်စွာဘုရားရဲ့ဉာဏ်ပညာအကြီးအသေးဆိုတာကိုမြတ်စွာဘုရားလိုပုဂ္ဂိုလ်မှသာမြင်သိနိုင်ပါ။အဲ့ဒီလိုပြောတော့ကာရဏပါဠိပုံသားကစိတ်ထဲမှာနည်းနည်းဖြုံသွားတော့တယ်နော်။ဘာပြောလဲဆိုတော့သင်ကချီးကျူးကြလေလားတဲ့ရဟန်းဂေါရမကအဲ့ဒီလိုပြောတော့ဘုရားပြန်ပြောပြန်တယ်။ငါကဘယ်လိုလုပ်လဲ။ရဟန်းဂေါရမကိုချီးကျူးနိုင်လို့တဲ့ဉာဏ်ကမှမရှိဘူး။စင်စစ်ရဟန်းဂေါရမဆိုတာအချီးကျူးခံတိုက်တဲ့ပုဂ္ဂိုလ်တွေရဲ့ချီးကျူးခြင်းကိုခံတိုက်တဲ့သူပါ။နတ်လူတို့ထက်မြင့်တဲ့တဲ့ရဟန်းဂေါရမကိုဤပြည့်စုံဆုံးချီးကျူးနိုင်တဲ့ဉာဏ်ပညာကမှမရှိပါဘူး။ဒါပြောတယ်။အဲ့ဒီလိုပြောတော့ပြီးတော့ဟိုကစိတ်ထဲမှာစိတ်လုံးဝင်စားသွားတယ်ခုကအပြောကောင်းတာမျိုးကိုသူစိတ်ထဲမှာခံစားရတာကိုပြောပြတာဟုတ်လားအဲ့ဒီတော့ဖွင့်ပြီးတော့မေးတယ်ဘယ်လိုအကျူးကျင်းစုကိုမြင်လို့သင်ကရဟန်းဂေါရမကိုဘလောက်ကြီးကြီးကြီးညိုနေရတာလဲတဲ့အဲ့ဒီတော့မှပင်ကြီးရနေလားမြတ်စွာဘုရားကသူဘာကြောင့်ကြီးညိုရတယ်ဆိုတာကိုအချက်၅ချက်ထုတ်ပြတယ်ဟုတ်လားအဲ့ဒါကဦးဇင်းတို့အမျက်ဆုံးသောကြာခြင်းဆိုတာလေးနဲ့နှိုင်းရှင်ပြီးတော့တွေးလို့ဦးဇင်းကပြောပြတာဟုတ်လားအင်းအဲ့မှာသူ၅ချက်ဘယ်လိုပြောပြလဲဆိုတော့ကာရဏပါဠိတဲ့ ကျားရတော့ကျားရတဲ့ပုဂ္ဂိုလ်ရာဘယ်လိုခံစားရကလေးဆိုရင်တဲ့တင်းတန်းကောင်းတဲ့ငုံမြတ်တဲ့စားကောင်းပုဂ္ဂိုလ်ကမကောင်းတဲ့ညံ့တဲ့အစာပေါက်ကိုမြင်စားခြင်းသိမရှိတော့သလိုပဲဟုတ်လားမြတ်စွာဘုရားရဲ့တရားဆံကိုကြားပြီးရင်တရားတော်ပညာရှိအမိကသမဏဗြဟ္မဏတို့ရဲ့အယူအဆတိုင်းဆိုင်ရာ တရားသာဆိုတာမျိုးကြားခြင်းဒီနောက်ထောင်ကြီးရှိနော်မုံမြင့်တဲ်အစာအာဟာရနဲ့ဝေါနေတဲ့ပုဂ္ဂိုလ်ဟာညံ့တဲ့အစာအာဟာရကိုမတောင့်တလို့ပဲပြီးတဲ့ဥပမာမကောင်းဘူးလားကောင်းတယ်နော်ဒါအမျက်ဆုံးအပြားဆိုတာဒီနဲ့နှိုင်းရှင်ပြီးတော့တွေ့ဖို့နောက်တစ်ချက်သူဘာဆက်ပြောလဲဆိုတော့ကရဏပါဠိတဲ့ဟုတ်အိဗဒံကောင်းတဲ့ပြာမုံရှုမုံမုံလေးတွေကိုကြားရင်နဲ့စိန်ပြီးတော့ဆုတ်ထားတာ ဘောပေါ့ဘုံကိုထောင်းပြီးတော့ကြားရင်နဲ့စိန်ပြီးတော့ဆုတ်ထားတာအဲ့ဒီပြာမုံဆုံးကိုဆာလမှုတိတ်တဲ့ပုဂ္ဂိုလ်ကစားလိုက်တယ်စားတယ်စားတယ်ခုနလေးစားလဲခြူတယ်ဒီနလေးစားလဲခြူတယ်ဘယ်နလေးမှမခြူတဲ့အရာလေလို့မရှိဘူးအဲ့လိုပဲမြတ်စွာဘုရားရဲ့တရားသားကိုကြားလိုက်ရအစကိုပဲကြားရကြားရအလေကိုပဲကြားရကြားရအဆုံးကိုပဲကြားရကြားရစိန်နှလုံးကိုမကြည်မူးနေဘူးဆိုတာရှိကုန်ရှိဘူး ပြာမုံကုတ်စားလို့ဘယ်နာမှမချိုတာမရှိသလိုပါဘူး။ဒါလေးပြောရနော်။နောက်တတိယတစ်ချက်ပါဆက်ပြောနေစီ။ကာရဏပါဠိတဲ့။ဟုတ်။အိမတံအနံ့နဲ့ပြည့်စုံတဲ့ဆန္ဒကုသို့ဟုတ်လား။အဲ့ဒီဆန္ဒကုသုံးကိုတစုံတရာလောက်ပုဂ္ဂိုလ်ကအရင်ကနားမယ်ဆိုရင်လည်းမွေးတာ။အလေကနားမယ်ဆိုရင်လည်းမွေးတာ။အမျှားကနားမယ်ဆိုရင်လည်းမွေးတာ။အဲ့ဒါလိုပဲမြတ်စွာဘုရားရဲ့တရားစကားကိုကြားရတာ။ ဘယ်အပိုင်းလေးကပဲကြားရကြားရဟုတ်လားစိတ်ရည်ကြည်မှုလက်သက်မှုဝမ်းမြောက်မှုရှင်လန်းမှုကိုကြားကိုရရှိတယ်ဒါသူမြတ်စွာဘုရားကိုကြည်ညိုတဲ့အကြောင်းတွေကိုပြောတာနော်ခဏချင်းရှင်းသွားပြီနော်သုံးချက်ရှင်းသွားပြီနော်အဲနောက်စလို့တဲ့အချက်ဒီပါပြောလို့ဆိုပြင်းထန်တဲ့ယောဂဝေဒနာအနှိမ့်ဆက်ခံရတဲ့ယောဂတွေဟာ ဒီမှာကျွေးကျင်နေပါတယ်တမန်တော်ကြီးကသုသာကျက်ကိုခံလိုက်ရတော့တခါတည်းယောဂဝေဒနာတွေပျောက်ပြီးတော့ရှင်းပြီးတော့နင်းသွားသလိုတတ္တာယာရသွားသလိုနော်မြတ်စွာဘုရားရဲ့တရားစကားကိုနားလဲရတော့ကြားလဲရတော့စိတ်ထဲမှာအရှင်မပြေမှုကြီးဟူသောယောဂကိုဝေဒနာဆိုဥပမာပြောရအောင်ပါဆိုဟုတ်လားနော်ဒါစိတ်ထဲမှာအရှင်မပြေမှုလို့ပဲဦးဇင်းတို့လုံးပြီးတော့ပြောလိုက်ကြပါဆိုဟုတ်လားဒီဘယ်လိုဆန္ဒတွေဖြစ်နေတာဟာ လို့နေတဲ့ဆိုတဲ့ကောဒါသူ့မှာပြည့်စုံခြင်းဆိုတာမရှိဘူးမရှိဘူးပြည့်စုံခြင်းမရှိဘူးပြည့်စုံခြင်းရှိမှကောင်းမှာဟုတ်လားဒါပေမဲ့မပြည့်စုံဘူးကိုလို့နေတယ်ခက်တာကလည်းပဲလိုအပ်ခြင်းဖြင့်လိုနေခြင်းဖြင့်အားလဲလိုခြင်းကိုဘယ်တော့မှမပြည့်နိုင်ဘူးဆိုလိုတာကအလိုဆန္ဒဖြင့်အလိုဆန္ဒကိုဘယ်တော့မှအဆုံးသတ်မပေးနိုင်ဘူးဆိုတဲ့အချက်ဟုတ်လားအလိုဆန္ဒတွေကအလိုဆန္ဒတွေကိုပဲဆက်ပြီးတော့ဖြစ်စေလိမ့်မယ်အဲ့တော့အလိုဆန္ဒပြရတာဒီထဲမှာမပြေနေတော့မှပဲအဆင်မပြေတာပါပဲနော်မကြည်မနဲ့ပြရတာကတော့ပိုပြီးတော့ပြည်တာနဲ့သင်ရှားတဲ့စီထဲမှာမပြေတယ်ဘူးအဆင်မပြေဘူးဆိုတာဟုတ်လားအဲ့တော့ဒီတတုံကဉာဏ်ရှိပါလေနော်ကိလေသာ၁၀ပါးလုံးဒီထဲကိုချက်ပြီးတော့စဉ်းစားတတ်ပါစေဟုတ်လားအေးအဲ့တော့ယောဂဝိဒနာနှိမ့်ဆက်ခံနေရတဲ့ယောဂတွေဟာတဲ့တမားတော်ကြီးရဲ့ကုသချက်ကိုခံလိုက်ရလို့သတ္တရာရပျောက်ကင်းသွားသလိုမျိုးမြတ်စွာဘုရားရဲ့တရားစကားကိုနားလဲရအောင်စိတ်ထဲမှာအရှင်မပြေမှုတွေဟာအခြေကြီးနဲ့ပျောက်ကိုပြီးတော့သတ္တရာရတယ်တဲ့ဒါကြောင့်သူမြတ်စွာဘုရားကိုအမြဲတမ်းကြည်ညိုရင်ပေါ့နော်နောက်တစ်ချက်ငါးခုမြောက်သူပါပြောလဲဆိုတော့ပူလောင်ခြင်းဖြင့်အနှိမ့်ဆက်ခံနေရတယ်ဆာလောင်မှုတိတ်ခြင်းဖြင့်အနှိမ့်ဆက်ခံနေရတဲ့လူတယောက်ကကြည်လင်အေးချမ်းနေတဲ့ကြည်ကင်းကြီးကိုတွေ့ပြီဆိုတော့သူအားရအောင်တောက်တယ်ပြီးတော့စဉ်စဉ်ပြီးတော့အားရအောင်ချိုးတယ်အဲ့ဒီမှာသူအစာလည်းပြည်တယ်အပူအလောင်လည်းကြောက်တော့တယ်အဲ့ဒီဥပမာအတိုင်းပဲတဲ့သတ္တဝါတွေရဲ့တန်တာမှာစားလောင်ခြင်းဆိုတာရှိတယ်ပူလောင်ခြင်းဆိုတာရှိတယ်ကိလေသာတွေကိုကိုးစားပြုတဲ့စကလုံးတွေပါဟုတ်လားအဲ့ဒီစားလောင်ခြင်းပူလောင်ခြင်းဆိုတဲ့တရားတွေကိုမြတ်စွာဘုရားရဲ့တရားတည်းဟူသောရေကန်ကြီးရဲ့ရှင်းပြီးတော့တောက်လဲရတယ်ချိုးလဲရတယ်ဆိုတာနဲ့ကြောက်ခင်းခြင်းကိုကြောက်တော့တယ်။ဒါကြောင့်သူမြတ်စွာဘုရားကိုအင်မတန်ကြည်ညိုပါလေ။ဘယ်နှချက်ပြောတာလဲ။၅ချက်ပြောတာ ဲ့ဒါလိုလည်းပြောလိုက်ရင်ကာရဏပါဠိဘုံသားကသူဝစ်လာတဲ့ဦးဇင်းတို့ဟိုအပေါ်ယုံကြီးကိုလက်ကတော့တင်ပြီးတော့မြတ်စွာဘုရားရှိတဲ့နေရာကိုနှဲ့ပြီးတော့နမောတတ္တဗုဒ္ဓဝတ္တအရဟတောနမသံဗုဒ္ဓတ္တဆိုတာနဲ့မြတ်စွာဘုရားကိုချီးကျူးတယ်လို့ဆိုပါတယ်ဟုတ်လားအဲ့တော့ဒကာမတို့ဦးဇင်းတို့မှတ်သားရမှာမြတ်စွာဘုရားရဲ့တရားတန်လေးဆိုတာဒီဥပမာ၅ချက်မှာလမ်းရှိတဲ့အကျမ်းအမြဲတမ်းမုံမြတ်ကောင်းမွန်တဲ့အတွက်ကြောင့်အမြဲဆုံးသောကြားခြင်းမှာဒီအတန်တွေကိုကြားဖို့ညံ့တာဟုတ်ရဲ့လားဒါကြောင့်အမြဲဆုံးသောအကြာအကျိုးတရားခဏပါရနိုင်လို့ဆိုတာကိုထပ်မပြောတော့ဘူးနော်အတော့ဦးဇင်းတို့အမြဲဆုံးအမြင်အမြဲဆုံးအကြာနှစ်ခုပြီးတော့ဒီနော်တတိယမြောက်အမြဲဆုံးသောရခြင်းလက်လာပါဘူးနော်ဒီလက်လို့ရေးတဲ့အခါမှာလာရေးချာပါကုန်တက်ပြီးတော့ရေးတာကိုလက်လာဘဆိုတဲ့ပါဠိစကားကပြည့်ညာတဲ့ဗမာစကားမဟုတ်လားလာဘဆိုတာဘာလို့ဆိုတော့ရာချင်းလာဘောအလာဘောရာချင်းရာချင်းဘယ်တူတည်ရနော်အဲ့ဒီလာဘရတယ်ဆိုတာလည်းအမျိုးမျိုးရှိတယ်ကိုမျက်နှာတွေကိုတံခိုးထားတာတွေကိုဦးစားပေးပြီးတော့ရှားဖွေးနေရတဲ့လူတဘာဝလူလောကကြီးမှာရှားတဲ့အတိုင်းထူတဲ့အတိုင်းထိုက်တဲ့လူတော့ရမနေကြဘူးလားရနေကြတယ်အဲ့ဒီရခြင်းအမျိုးမျိုးတွေမှာဘေးရခြင်းမှာတနည်းအားဖြင့်ဘေးရာကိုရခြင်းမှာအမျက်ဆုံးတော့ရခြင်းလဲဆိုရင်တတ္တာတရားကိုရခြင်းဒီအမျက်ဆုံးတော့ရခြင်းမှာလာဘမိတ်ကရိယာဆိုတာအဲ့ဒါတရားတရားကိုရတာကိုပြောတာဟုတ်ရဲ့လားဟင်းတတ္တာတရားဆိုတာဘေးတတို့ဦးဇင်းတို့အသေးစိတ်ရှင်းပြစေရန်မလိုလောက်ဘူးထင်ပါလေဟုတ်လားဘုရားရဲ့ကုံဘုရားရဲ့အရေးသွေးတရားရဲ့ကုံတရားရဲ့အရေးသွေးသံဃာရဲ့ကုံသံဃာရဲ့အရေးသွေးကံကံရဲ့အကျိုးတရားတွေကိုယုံကြည်တဲ့သဘောကိုတတ်တာလို့မခေါ်ဘူးလားတရားချင်းယုံတဲ့ယုံလိုက်တဲ့အရာကိုယုံလိုက်တဲ့အတွေ့အကြုံစိတ်ထဲမှာကြည်လင်သွားတဲ့သဘောယုံကြည်မှုတတ်တာတရားဟုတ်လားအဲ့ဒီတတ္တာတရားသည်မိမိတဏ္ဍာမှာရပြီဖြစ်ပြီဆိုရင်တော့တခြားဘေးရာမျိုးကိုမဆူရတာဒီဖြစ်အဲ့ဒီဗလာတရားကိုရခြင်းကသာလုံးနဲ့မြင့်မြတ်တယ်။ဒါကြောင့်အမျက်ဆုံးဆုံးရခြင်းဒီဗလာတရားကိုရှင်။တရားကတော့အဲ့ဒီမှာအသေးစိတ်ဟောပါမယ်။သားကိုရတယ်၊သမီးကိုရတယ်၊မယားကိုရတယ်၊စီးပွားဥစ္စာကိုရတယ်၊တခြားသောဟိုအယူအဆမှားတွေကိုရတယ်၊ဇာတာတွေလောကကြီးမှာအမျိုးမျိုးရှိပါတယ်တဲ့။အဲ့ဒီရာခြင်းတွေကတော့ဒီနောကမောဓုဇဏီကိုအနရိယံကြံထွန်းတဲ့ယုံညံ့တဲ့မမြတ်ပါဘူးတဲ့အနတ္တတန်ဟိတော့အကျိုးစီးပွားနဲ့မဆက်ဆံဘူးနတ်နေပြီဒါယညီငွေကိုမဖြစ်နိုင်ဘူးနတ်ဝိဒါကယရွှဲမဲ့ခြင်းကင်းမှုမဖြစ်နိုင်ဘူးနတ်ဥပတမယငြိမ်းချမ်းခြင်းအရှိကိုဖြစ်ဖို့မဖြစ်နိုင်ဘူးနောက်ဆုံးနိဗ္ဗာန်ရမှာမဖြစ်နိုင်ဘူးလို့ဆိုတယ်ဒါကြောင့်အဲ့ဒါတွေဟာမမြတ်ဘူးတဲ့နော်တရားတရားကိုရာခြင်းကတော့မြတ်တယ်ဘာပြုလို့လဲဆိုတော့ယခုနာကပြောခဲ့တဲ့အကျိုးတရားခုနှစ်ပါးရမှာဟုတ်လို့ပဲအကျိုးတရားခုနှစ်ပါးကတော့တပါးပြီးတဲ့တပါးပြီးတဲ့အချင်းချင်းတို့ပြောရလိမ့်မယ်လို့ဆိုတယ်ဟုတ်လားစိတ်ရဲ့အကြီးအကျယ်တန်ရှင်းသွားမှုသောကပရိဒေဝတွေချုပ်ငြိမ်းနဲ့ကျော်သွားသွားနိုင်မှုဒုက္ခဒေါမနတတွေချုပ်ငြိမ်းသွားမှုမဉ္ဇဉ်ကိုရပြီးတော့နိဗ္ဗာန်ကိုမြတ်မောပြောနိုင်မှုအကျိုးတရားခုနှစ်ပါးနဲ့ခုနှစ်ပါးအဲ့ဒါမေတ္တာတော်သူတော်ကတို့ဒီနေရာမှာလည်းပြီးတတ္တတရားရဲ့အစွမ်းတတိကိုသိရင်သိသလောက်တတ္တတရားကိုရခြင်းဒီအမျက်ဆုံးရခြင်းဆိုတာကိုလက်ခံနိုင်ပြီ။ဘုရားတို့သရတရားရဲ့ကုံသရတရားရဲ့အစီအသွေးကိုပြောတဲ့နေရာမှာပြောစရာတကားအများကြီးရှိတယ်။ဒါပေမဲ့အင်တာအခြေခံကြတဲ့အသားပါတာလေးကိုအရင်ပြောကြည့်အောင်ဟုတ်လား။ဘာပြောလိုက်ချင်လဲဆိုတော့တတ္တရားမရှိရင်ဘာကုတ္တုမမဖြစ်ဘူးဆိုတာကိုပြောချင်တယ်။ဘာကုတ္တုမမဖြစ်ရင်ဘာချမ်းသာမှာမရနိုင်ဘူး။ဟုတ်လား။အဲ့တော့အစဉ်မြင်မှုချမ်းသာမှုမျိုးမျိုးကိုရကြည့်ရင်ကောင်းမှုဆိုရင်အပြည့်ကင်းမှုတန်ရှင်းမှုစင်ကြင်မှုမြင့်မြတ်မှုဆိုတဲ့ကုတ္တုကောင်းမှုတွေရဖို့လိုတယ်ရှိဖို့လိုတယ်။အဲ့ဒီကုတ္တုကောင်းမှုဆိုတဲ့မြင့်မြတ်မှုစင်ကြင်မှုတန်ရှင်းမှုဆိုတာတွေရခြင်းနဲ့ဆိုရင်ယုံကြည်မှုဆိုတဲ့တတ္တရားရှိဖို့လိုတယ်။ဒါကြောင့်သရာမရှိရင်ဘကုတ္တမမလုပ်ဘူး။ဘကုတ္တမလည်းမရနိုင်ဘူး။ပြည့်တဲ့မယုံတဲ့လူတယောက်ဟာသူရပါစို့ဒါနရဲ့အကျိုးကျေးဇူးကိုမယုံဘူးဆိုရင်ဒါနကိုဘယ်ကျမှမလို့ ဟုတ်လားတိလပ္ပစီခြင်းရဲ့အပြစ်တိလပ္ပစီဉာဏ်ရဲ့အကျိုးကိုမယုံကြည်ဘူးဆိုရင်တိလပ္ပစီဉာဏ်မှာတော့ဟုတ်လားတမထာတရားဝိပဿနာတရားတွေကိုပွားများရင်စိတ်နှလုံးကိုအေးချမ်းစေနိုင်တဲ့မျိုးမျိုးသောအကျိုးတရားတွေကိုကြားစေနိုင်တယ်လို့ဘာဝနာရဲ့အပေါ်မှာမယုံဘူးဆိုရင်ဒီမှာဘာဝနာတရားကိုပွားများပါမလို့ဟုတ်လားခုဒီကရမတို့လူတွေကုသိုလ်ကောင်းမှုကိုပြုကြတဲ့နေရာမှာကိုယ်အတိုင်းတားလေးနဲ့ကိုပြုကြတာတရားနဲ့တရားကုသိုလ်ပြုကြတာအကြီးအသေးတူနိုင်မှမလားအနည်းငယ်တူနိုင်မှမလားမတူနိုင်ဘူးအဲ့လိုမတူတာပါဘူးလို့မတူတာတော့ဆိုတော့သင်္ကိုတတ္တတရားအနည်းငယ်ပွားလို့ပဲယုံရင်ယုံသလောက်လုပ်တယ်မယုံရင်မယုံသလောက်မလုပ်ဘူးလုံးရင်လုံးသလောက်ရတယ်မလုံးရင်မလုံးသလောက်မရဘူးဘုရားကောင်းကြီးတွေကတော့အသက်ရှင်ပြီးတော့လုံနိုင်တယ်ဓမ္မတို့ဥစ္စာတွေကြတော့အဲ့လိုမျိုးမဖြစ်ဘူး။သူတို့နဲ့တရားတရားချင်းပြူမမပြူပဲ။ဟုတ်ရဲ့လား။အဲ့ဒါဥစ္စာတို့တရားတရားရဲ့ဂုဏ်ကြီးကျေးဇူးတွေကိုပြောနေရင်နောက်အပားတွေကိုဥစ္စာတို့ပြည့်စုံအောင်ပြောလို့အချိန်ရမှာမဟုတ်တဲ့အတွက်ကြောင့်အဲ့ဒါတရားရဲ့ဘုံကိုအဲ့လောက်ပဲပြောချင်တယ်။ကျမ်းဂန်တွေထဲမှာတော့နည်းနည်းပြူတယ်လို့ဟောတယ်။အရာရာယူဖို့အတွက်လက်ရှိကိုလိုတယ်။ဟုတ်လား။ကိုယ်တို့ကောင်းမှုတွေဟူသောမြင့်မြတ်တဲ့ယရနာကိုယူဖို့အတွက်တတ္တတရားတွေလက်နဲ့တည်းလက်မရှိရင်ဘာမှမယူနိုင်ကြလို့တတ္တမရှိရင်ဘာမှမမြတ်တာကိုမယူနိုင်ဘူးဆိုတဲ့အသေးစိတ်ဟုတ်ရဲ့လားဒီပြောလို့ဆိုရင်ကိုယ်နိုင်ကြမရှိဘူးနော်တရားတရားနဲ့ပတ်သက်ပြီးတော့ဒါကြောင့်အဲ့ဒါလောက်မြင့်မြတ်တဲ့အတွက်ကြောင့်ချမ်းသာခြင်းတရားရဲ့အခြေခံဖြစ်နေတဲ့အတွက်ကြောင့်ယုံကြည်မှုတတ္တတရားကိုယှခြင်းတည်းယှရသမျှတော့လက်လာပါတယ်ဘယ်မှာတော့မြတ်ဆုံးတော့လက်လာပါပါဘင်းဟုတ်ရဲ့လားဒီဓမ္မတို့ဦးဇင်းတို့တည်းကတော့ဘာကလေးဖြစ်နိုင်လဲလက်ကောင်းတယ်လို့ထင်ရတယ်ဒါလေးစဉ်းစားကြရဟုတ်လားဒီလက်ကောင်းလိုက်တာလို့ဘယ်လိုခါမျိုးမှပြောတယ်အဲ့လိုပြောတဲ့အခါမျိုးမှဘလောက်ဖျားဟောနေလဲလွယ်တယ်ဆိုတာလေးကိုဒီခါလေးစဉ်းစားပါဟုတ်လားဖျားကတော့လက်ကောင်းတယ်ဆိုတာဘာကိုပြောတာလဲအရာတရားကိုရတာကလက်ကောင်းတယ်ဆိုတော့အကောင်းဆုံးလက်တယ်နော်ကိုဒီညတဏှာဒေသနာမှာတော့ဟောထားတာရှိပါနဲ့အာရောကျပရမလာဘအဲ့ဒါလည်းကြားဦးတယ်မဟုတ်လားကျမ်းမာခြင်းဒီလက်ကြီးတော်ဘာလို့ဒါကရှိတော်တမျိုးကပေါ့နော်အဲ့ဒီနေရာမှာလည်းကျမ်းမာခြင်းဆိုတာကအမျိုးမျိုးရှိသေးတယ်အဲ့ဒါအဲ့ဒီဒေသနာကိုပိဋကတ်တို့အသေးစိတ်နားလည်ခြင်းလည်းရှိရင်မာကွန်ဒီယတုတ်တံဆိုတာကိုလေ့လာကြည့်အဲ့ဒီမှာကျမ်းမာခြင်းဆိုတာဘာကိုပြောတာလဲဆိုတာဒကာဓမ္မတို့ဥစဉ်တို့တမျိုးရနားလည်ထားတဲ့ကျမ်းမာခြင်းနဲ့မတူတာကိုတွေ့ရလိမ့်မယ်ဟုတ်လားကျမကြီးဒီလက်တော်ဆိုတော့မာဂန္ဒီကသူ့ကိုယ်သူပုတ်ပြီးတော့သူတိတ်ချမ်းပါတယ်လို့မပြောဘူးလားအဲ့ဒီမှာမြတ်စွာဘုရားကရုပ်ရှိတဲ့တ ত্ত্ব မှန်မြယောဂါရှိတယ်ဘယ်သူမှမချမ်းပါဘူးလို့မပြောဘူးလားကျမချင်းရဲ့အသေးစိတ်ကအမျိုးမျိုးရှိတယ်နော်ပြန်တရားဘေးထွက်သွားပြီဘေးထွက်သွားပြီဟုတ်လားဒါကြောင့်ဒီနေရာမှာအမျက်ဆုံးသောလက်ဆိုတာပါလေဟေးတရားဘုရားတရားတရားကိုရရင်တော့အဲ့ဒါလက်ကောင်းတယ်အရာတရားမရှိရင်မရှိဘူးဆိုတော့လက်သိတယ်လို့ပြောကြတယ်ဆိုဟုတ်လား။ဘာကောင်းမှုမှမရနိုင်တဲ့အတွက်ကြောင့်လက်သိတာဟုတ်လား။ဒါကြောင့်ဦးဇင်းတို့အကောင်းဆုံးအမျက်ဆုံးရခြင်းကိုရခြင်းနဲ့ဆိုရင်အရာတရားဖြစ်အောင်ကြိုးစားပါ။အရာတရားဖြစ်ဖို့အတွက်အကောင်းဆုံးကတော့ဒီတော့ကောင်းတဲ့ပန်းတဲ့နာအကောင်းဆုံးပဲ။နော်။ဒီတော့ကောင်းတဲ့ပန်းရင်ယုံကြည်စရာတွေအများကြီးတွေ့လာတော့ယုံကြည်မှုတွေဖြစ်လာမှာပေါ့နော်။အရာကတော့ဉာဏ်တို့အစကလေးပဲပြောတာနော်အင်းအဲ့ဒါဘယ်နှပါရှိသွားပြီနော်သုံးပါရှိသွားပြီအမျက်ဆုံးအမြင်အမျက်ဆုံးအကြာအမျက်ဆုံးလက်ရှားခြင်းပေါ့နော်အင်းနောက်သတို့ထားတော့ကအမျက်ဆုံးသောတင်ယူမှုဟုတ်လားတင်ယူနေရတာလည်းသင်ကြားနေရတာပဲခုခေတ်ကလေးတွေဥပြီးတော့မှဒီဒေသနာနဲ့ဖြည့်ကြည့်မယ်ဆိုရင်ဟောတနာတရားကောင်းတယ်နော်မင်းလည်းလာတိုင်းမှာဆိုနေဝင်မှုချူညှတိပါဘီသူတို့ဘာလုပ်နေရတော့သင်ယူနေရတယ်ဟုတ်လားဘလောက်တက်သွားတယ်ဆိုတာတော့မသိဘူးသင်တော့သင်နေကြတာပဲဟုတ်လားနော်အေးအဲ့တော့ဒကာဓမ္မတို့ဦးဇင်းတို့လည်းပဲဒါအသက်သေးသည်အထိဘဝဆက်တိုင်းဆက်တိုင်းလို့ပြောတော့ပြောကြတာဆိုဘာလုပ်နေကြမှာတော့သင်ကြားနေကြတာသိဉ္စမှုအဆုံးကိုမရောက်မချင်းသင်ကြားနေရမှာမသင်ကြားနေရမှာမသင်ကြားဘူးဆိုရင်လည်းပဲထုံအပ်ပြီးတော့ညံ့ပြီးတော့အောက်ကိုဆင်းသွားမှာပဲအဲ့တော့သင်ကြားနေရမှာပဲနော်အဲ့ဒီလိုသင်ကြားခြင်းအမျိုးမျိုးရှိတဲ့အနေမှာဘယ်သင်ကြားခြင်းဘယ်သင်ယူခြင်းဟာအမျက်ဆုံးသို့သင်ယူခြင်းလဲဆိုရင်တဲ့ရသော်ဘုရားက
ဒီတီလာနော်ဒီတီလာနော်အဒီစိတ်တာအဒီပင်ညာတဲ့စကလုံးသုံးလုံးပြောတယ်နော်အဒီတီလာကိုသင်ချတယ်အဒီတီလာဆိုတာကတီလာချက်တီလာကိုကျင့်တရားချက်ကိုကျင့်တရားပေါ့နော်ဒီတုံးနေမှုကိုဆောင်သိတဲ့နေရာမှာဘယ်လောက်ထိနှံ့ရှင်းအောင်စင်ကြယ်အောင်ဆောင်သိရမလဲဆိုတဲ့အပိုင်းကိုပြည့်ပြည့်စုံစုံသင်ချပေးတာအဲ့ဒါအဒီတီလာကိုသင်ချတာပေါ့နော်ဘလိုပြောရမယ်ဘလိုလုပ်ကြရမယ်ဆိုတဲ့အချက်ကာယကဝစီကံနဲ့ပတ်သက်ပြီးတော့သင်ကြားတယ်လို့ဦးဇင်းတို့အကြံဉာဏ်ပြောကြပါစို့နော်အတိတိလနောက်အတိစိတ်ကဆိုတာကတမာရီပိုင်းဆံရနဲ့ပတ်သက်ပြီးတော့သင်ကြားမိမိရဲ့စိတ်ကိုငြိမ်အောင်ဘလိုလုပ်ရမယ်နော်အမှန်တရားတွေကိုမမြင်နိုင်အောင်ဖုံးလွှမ်းထားတဲ့တရားတွေကိုနိဝရဏလို့ဆိုတယ်ဒီတော့ကြားရတယ်နော်နိဝရဏဆိုတာအမှန်တရားတွေကိုမမြင်အောင်ဖုံးထားတာကိုယ်ထားအဲ့ဒီနိဝရဏတရားတွေကိုဖယ်ရှားနိုင်မှစိတ်ရဲ့တည်ငြိမ်ခြင်းတမာတိဆိုတာကြာတယ်။တနည်းအားဖြင့်တမာတိဆိုတာကြာရင်နိဝရဏတရားတွေကနိမိတ္တတမမရှိဘူး။ဟုတ်လား။အဲ့လိုမျိုးအဓိစိတ်ကနောက်ဆုံးအဘိညာဉ်အဆင့်ပေါ့နော်။သမာဓိ၈ပါးတမာတိ၄ပါးပဲဒီအများကြီးရှိတယ်နော်။အဲ့ဒါတွေကိုကြာဝနာဝရှိအောင်မိမိတို့ကလေးစိတ်ဝင်စားတယ်ဆိုရင်အဲ့ဒီလမ်းကျင်ကိုရှောက်တတ်အောင်သင်ကြားတာလို့ကြာတော့အတိစိတ်ကတမာရီသာသနာကိုသင်ကြားတယ်တမာရီနှစ်ပတ်သက်ပြီးတော့အဆုံးအမကိုခံယူတယ်လို့ဆိုတာပေါ့နော်အတိတိလာအတိစိတ်ကအတိပညာအတိပညာဆိုတာကအတိဆိုတာလေးတက်တာဆိုတော့သာမန်ပညာမဟုတ်ဘူးနော်သာမန်ပညာဆိုတာကတော့တစ်မျိုးပေါ့နော်သာမန်ပညာကတော့ပညာလို့တောင်ပြောဖို့ဖြစ်ပါတယ်ပညာတွေဖြစ်နေတာများတယ်သူကမှတ်တာဒါကဒီလိုလုပ်ရင်ဒီလိုဖြစ်တယ်ဆိုတာတော့သူမှတ်တာဟုတ်လားပညာဆိုတာကအဲ့လိုမျိုးဘူးသူရဲ့အမှန်သဘောတဘာဝကိုဉာဏ်နဲ့ထူးထွန်းပြီးတော့နားနေရတာသိတာပေါ့နော်ပြောရရင်အမှန်တိုင်းသိလိုက်တဲ့သဘောကိုပညာလို့ပြောကြမှာစို့နော်ဒီအဲ့ဒီပညာကလည်းပဲသာမန်ပညာမဟုတ်ဘူးအတ္တိပညာနော်မိမိရဲ့ခန္ဓာကိလေသာတရားဓာတ်တွေကိုထုတ်ဖောက်ပြီးတော့သိနိုင်တဲ့မြင်နိုင်တဲ့ဉာဏ်လို့ဆိုတယ်တဲ့ပြောရရင်တော့ဖြစ်ပေါ်လာတဲ့သဘောချုပ်ရောက်သွားတဲ့သဘောကိုသိရင်ပညာလို့မြတ်စွာဘုရားပြောတော်တယ်။ဘုရင်တို့အင်္ဂုတ္တပါဠိတော်ဝိတ္တသုတ္တမှာဒိဋ္ဌိဖတ်တာရှိတယ်။ဟုတ်။ပညာဆိုတာဘာလဲဆိုလို့ရှိရင်ချစ်တော်လာတဲ့သဘော။ချုပ်ရောက်သွားတဲ့သဘော။ချစ်ချင်းပြင်းချင်းပေါ့နော်။ဥရိယဝေယ။အဲ့ဒီသဘောကိုသိတယ်ဆိုလို့ရှိရင်အဲ့ဒါပညာလို့မြတ်စွာဘုရားပြောတယ်။အဲ့ဒီပညာကိုအခြေခံပြီးတော့ပွားများပဲဆိုလို့ရှိရင်နောက်ဆုံးဝစီရနော်။စိတ်နော်။စိတ်နဲ့တော့ဥပမာပေးရနော်ငိုကြိုးဆက်သွားအဲ့လိုမျိုးအင်းထန်နေအဆုံးသိပ်ပြီးတော့ကြီးတယ်သစ္စာလေးပါးကိုမြင်နိုင်တဲ့ကိလေသာကိုဖောက်ခွဲပြစ်နိုင်တဲ့မဉ္ဇဉ်ပြဉ္ဇဉ်ဆိုတာကိုကြားမယ်ဟုတ်လားအဲ့ဒါကခုနကတော့ကုရိယဘယဉာဏ်ကိုအခြေခံပြီးမှကြားတာနော်အဲ့လိုမျိုးသီလနဲ့ပတ်သက်ပြီးတော့ဓမ္မလေးနဲ့ပတ်သက်ပြီးတော့ပညာနဲ့ပတ်သက်ပြီးတော့သမန္တိလသမာဓိပညာရင်မကပါဘဲနဲ့ရှေ့ကအဓိပ္ပာယ်တာရဲ့အဓိတိနာအဓိစိတ်တာအဓိပညာဒီအချက်သုံးချက်နဲ့ပတ်သက်ပြီးတော့ကျွမ်းကျင်မှုရှိအောင်လိမ္မာမှုရှိအောင်သင်ကြားတာဒီသင်ကြားတကသင်ကြားခြင်းနဲ့မှာမျက်စုံသောသင်ကြားခြင်းမှာလိုအပ်တယ်နော်ဒီလိုက်ဒီလိုက်များမြင်ဘယ်အရာမျိုးမရှိဆရာမပြရင်မပြီးဘုရားနီးမကြဘူးလို့ရှိတယ်မပြီးဘုရားနီးမကြလို့ဆိုမှန်တော့ဒီလာသမားဒီဉာဏ်နဲ့ပတ်သက်ပြီးတော့ဆရာမပြဘူးဆိုရင်ဒီကြလေအကြောင်းသိပြီးတော့မရှိဘူး။ဟောဒါကြောင့်ဒီလာရမယ်၊လိုက်စားရမယ်၊သင်ယူရမယ်။ဒီကိစ္စကမြတ်ဆုံးသောပညာရည်လို့သဘောထားသင့်တယ်။ဟုတ်လား။ဒီနေရာမှာနှိုင်းရှင်ကြည့်နေခြင်းနဲ့လောကီပညာရည်ဆိုတာကအတ္တမူလကြောင့်မှုကိုအထုထိတ်တတ်တာဒါပါပဲ။နော်။ဒီနေရာချင်းရှင်သန်မှုကိုအဓိကတတ်တာ။နော်ကျမကြီးမာကြီးညာကြီးမြို့မြို့အဲ့ဒါဘာတွေကိုဥပဒေထားတာလဲဆိုတော့အချင်းချင်းကြီးရှင်သန်ဖို့ဆိုတာသူပန်းတိုင်ပါပဲနော်အခုဒီအဓိပ္ပာယ်နာအဓိစေနာအဓိပညာဆိုတဲ့ဒါကိုသင်ကြားတယ်ဆိုတဲ့ပညာကြီးကတော့ရှင်သန်မှုကိုအဓိကထားတာလေအများကြီးသားတယ်ကိုကဘာလဲဆိုတော့ငြိမ်းချမ်းဖို့ကိုအဓိကထားတာလွတ်မြောက်ဖို့ကိုအဓိကထားတာရှင်သန်ခြင်းနဲ့လွတ်မြောက်ခြင်းဘယ်ကအရေးကြီးလဲလွမြောက်ခြင်းကအရေးကြီးတာပေါ့ရှင်သန်ခြင်းကရှင်သန်နဲ့သိတယ်ရှင်သန်နဲ့သိစုံတယ်ရှင်သန်နဲ့သိစုံတယ်သိခြင်းနဲ့လည်းအဆင်သတ်တယ်ပြီးတဲ့ကိစ္စမဟုတ်နော်လွမြောက်ခြင်းမပါဘူးဟုတ်လားဒါကြောင့်
ဦးဇင်းတို့အဋ္ဌိတိလားအဋ္ဌိတိလားအဋ္ဌိဉာဏ်နဲ့ပတ်သက်ပြီးတော့သင်ကြားရဲဆိုတာလွတ်မြောက်ရေးရည်ကိုဥတည်နေတာကွဲပြီးတဲ့ကိစ္စတွေကိုဥတည်နေတာကျန်တဲ့ကိစ္စတွေကကွဲလုံးဝမပြီးဘူးနော်အခုအဆင်ပြေတယ်ပေါ်ချာအဆင်မပြေဖြစ်ဦးမှာပဲအခုမြင့်တယ်ပေါ်ချာနေဦးမှာအခုချမ်းသာတယ်ပေါ်ချာဆင်းရဲဦးမှာပဲဒါကြောင့်ဒီသာမန်ပညာရေးတွေကိုအခြေခံပြီးတော့ချမ်းသာတယ်အဆင်ပြေတယ်ဆိုတာကမပြောပါတော့ပါဘူးနော်ဟိုဦးဇင်းတို့မဟာကြီးရှင်တို့ဘုရားကြီးပြောတဲ့စကားရှိပြောရမယ်ရှင်။တဏ္မာဒုက္ခခေယယမဖြစ်ဘူးပေါ့။မှန်ကန်စွာဒုက္ခကုန်တယ်လို့ပြောလို့မရဘူး။ဒုက္ခကုန်နေဆိုရင်သာဝရကုန်မှတာနဲ့ဒုက္ခကုန်တယ်လို့ပြောလို့မရဘူး။ဒုက္ခကအခုပဲကုန်ပြီးတော့ကြံပြန်ဖြစ်အောင်မယ်ဆိုရင်ဒီကုန်ခြင်းမျိုးကိုကောင်းစွာဒုက္ခကုန်ခြင်းလို့မပြောနိုင်ဘူး။ဆရာမဆိုကိုယောဂါကိုဆရာဝန်ကြီးတားပြီ။ဟာနှစ်ရက်သုံးရက်ပဲသက်တာနဲ့မင်းနောက်သုံးရက်နေပြန်ဖြစ်မယ်ဆိုရင်ဒုက္ခပြောက်ပြီလို့ပြောလို့ရတာ။ယောဂကောင်းစွာပျောက်ခြင်းလို့မပြောနိုင်ဘူးဟုတ်လားဘယ်တော့မှပြန်မဖြစ်တော့ဘူးဆိုမှသာနေကောင်းစွာယောဂပျောက်တယ်လို့ဆိုရတယ်ဟုတ်လားအဲ့တော့လောကီပညာရေးနဲ့လောကုတ္တရာပညာရေးဆိုတာအဲ့လိုခေါ်တယ်ဟုတ်လားနော်တရားရည်ဆိုင်ပညာဒါကြောင့်အပေါ်ရင်သင်ကြားတာတွေဟာမမြတ်ဘူးလို့မြတ်စွာဘုရားကပြောဟုတ်လားအတိတိလားအတိတိတိုင်းဒီပညာနဲ့ပတ်သက်ပြီးတော့သင်ကြားတာကမှတ်တယ်ညာဒုက္ခကတိချုပ်ငြိမ်းနိုင်တဲ့အတွက်ကြောင့်လွတ်မြောက်ရည်ဒီကိုရှိရှိနေတဲ့အတွက်ကြောင့်အမျက်ဆုံးတော့သင်ကြားမှုပါအဲ့ဒီမှာတော့အတိအလင်းပြောတာလေအကျိုးတရားကိုမျိုးရနိုင်တယ်ခုနှစ်မျိုးရနိုင်တယ်ဖတ်မပြောတော့ဘူးဗျာဖတ်တာဒီတစ်ခါတကယ်မပြောတော့ဘူးဟုတ်လားအေးအဲ့တော့အမျက်ဆုံးတော့သင်ယူမှုဘယ်နှခုပေးသွားတာလဲ၄ခုပေးသွားပြီအမြင်အကြာလက်သင်ယူခြင်းနော်ပါဠိစရိယလုပ်ပေးရမပေးတော့ငါးခုမြောက်ကပါလဲရှင်တို့အဲငါးခုမြောက်ကမှာပါဠိစရိယလုပ်ပေးရအခုကသိက္ခာလုပ်ပေးရဟုတ်လားဟေးလုပ်ကျွေးမှုအမျိုးမျိုးထဲမှာအမျက်ဆုံးတော့လုပ်ကျွေးမှုဆိုတာပါလဲဆိုဟုတ်လားဟေးလောကကြီးမှာဦးဇင်းတို့ဒီကန်းလုံးကပြောနေတယ်နော်ကိုတရားဝတ်တဲ့အသိဉာဏ်မျိုးဘုကုမအတိုင်းဝန်းရှင်ရှိတယ်ဆွေမျိုးဆိုတာရှိတယ်မိသားစုဆိုတာရှိတယ်ကိုမကျမ်းမာရင်ကိုပြုစုရတယ်ကိုမကျမ်းမာရင်ကိုပြုစုမယ်ဟုတ်လားအဲ့လိုအချင်းချင်းတရားတော်တရားကိုကိုတို့အမိပြုပြီးတော့နေကြရတာဒါတွေမလိုဘူးလို့ဆိုတော့တာမဟုတ်နော်အဲ့လိုပြုစုလုပ်ပြီးနေကြတာတွေဟာမမျက်ပါဘူးလို့ဆိုတော့စိတ်ရှိရနာထားရမယ်ဆိုရင်တော့သူအတိုင်းတန်နဲ့ပြီးတော့မျက်မှောက်ပုံလीဟုတ်လားဒါကအဲ့ဒီရှိတော့မှပြောနေတာမဟုတ်ဘူးဒါကအမျက်တလို့ထားပြီးတော့ဟာဒီပြီးတလို့ကြည့်တာတွေကမျက်တယ်ဆိုတဲ့အနေနဲ့ကတော့ပြောလို့မရဘူးဟုတ်လားနော်ဘယ်ပြည့်စုံလို့ကြည်ခြင်းကမျက်တည်းဆိုလို့ရှိရင်ねမျက်စွာဘုရားနှင့်မျက်စွာဘုရားရဲ့တပည့်သာဝကတွေကိလေသာအစင်းစင်းပြတ်တတ်မှုတဲ့ပုဂ္ဂိုလ်တွေပေါ့နော်အဲ့လိုမျက်စွာဘုရားနဲ့မျက်စွာဘုရားရဲ့သီလသမารီပညာနဲ့ပြည့်စုံရတဲ့အရိယာသမုတိနှစ်ပြားသောသံဃာတော်တွေကိုပြည့်စုံလို့ကြွေးရတာအမြင့်ဆုံးသောပြည့်စုံလို့ကြွေးခြင်းတယ်ဘာပြုလို့လဲဆိုတော့အဲ့ဒီပြည့်စုံလို့ကြွေးခြင်းကိုအကြောင်းပြုပြီးတော့ဒီခုနကပြောခဲ့တဲ့အကျိုးတရားခုနှစ်ပါးရနိုင်လို့ပဲတဲ့ဟုတ်တာပေါ့တရားကိုကြည့်စုလို့ကြည့်ရတယ်သံဃာကိုကြည့်စုလို့ကြည့်ရတယ်ဆိုရင်တေချာပေါက်ချမ်းသာကြောင်းဒီနံကောင်းတော့တစ်ခုမဟုတ်တစ်ခုတစ်ချိန်မဟုတ်တစ်ချိန်ကြာခွင့်ဒီခွင့်ဒါကြမှာပဲဟုတ်ရဲ့လားကိုယ်ကလည်းခုအဖြစ်ချင်းရှိနိုင်ခုပုံပြရတွေ့နိုင်ရှင်ပြန်လုပ်ပါအောင်ဆိုတာမျိုးတော့ရှိနိုင်တယ်အဲ့လိုဆိုရင်ကိုယ်ကြည့်စုလို့ကြည့်ရပုဂ္ဂိုလ်ကဉာဏ်ကြီးရင်ကြည့်တော့ကောင်းတဲ့နိမန်းလေးမြင့်မြတ်တဲ့နိမန်းလေးတရားတော့မရနိုင်ဘူးလားရနိုင်နိုင်ဟုတ်လားဒါကဦးဇင်းကလက်တွေ့ကြရလေးတွေးကြည့်တာနော်ဟုတ်ရလားဒီနောက်ပြီးတော့ဒီလိုမြင့်မြတ်ရှင်ကျဲတဲ့ပုဂ္ဂိုလ်တွေနဲ့ဖြည့်ဖြည့်ခွင့်ဆက်ဆံခွင့်ပြုစုခွင့်ရတာပြုစုခွင့်ရတဲ့ပုဂ္ဂိုလ်အတွက်အများကြီးရှိတဲ့မှာပီတိဖြစ်စရာအကြောင်းရှိတယ်ဟုတ်လားအဲ့ဒီပီတိကိုလည်းအကြောင်းပြုပြီးတော့မြင့်မြတ်တာတွေရှင်ကျဲတာတွေအများကြီးဖြစ်နိုင်သေးတာပဲဟုတ်ရလားဟုတ်ဦးဇင်းတို့ဂတိကာရမြမဆိုတာဘေးကလူကြားဖို့မယ်ဒီမှာလေနော်ဂတိကာရမြမမင်းကြီးကမလုပ်တယ်လို့ဟမ်ဂတိကာရမြမမင်းကြီးကမလုပ်တယ်လို့ဟမ်ကာဟဂတိမြမကြီးကတော့မလုပ်တယ်လို့ဟင်းတရားကိုဆုံးတာဟုတ်လားဂတိကာရမြမမင်းကြီးကမလုပ်တယ်လို့ဟမ်တန်သားပါတော့ဗျအိမ်ကျမစာဝတ်ထဲလာရှာကြည့်တော့ဟုတ်လားတတိယရာဇမကြီးကလည်းသာသနာတော်မှာအင်မတန်အရေးပါတဲ့နေရာမှာရှိတယ်မဟုတ်လား။အဲဒီတတိယရာဇမမင်းကြီးကကတ္တဗမြတ်စွာဘုရားလက်ထက်ကသူကဥပဒိန်းတွေဟုတ်လား။မြင့်မြင့်မိဘမသားကိုပြည့်စုံလို့ကျွေးနေတာ
ဒါပေမဲ့သူကအနာခံနော်ဒေါသကိုလုံးဝပယ်ပြီးကာမရာဂကိုလုံးဝပယ်ပြီးအဲ့ဒီတတိကာရရဲ့အကြောင်းကိုနည်းနည်းပြောချင်တာပြည်သူလူသေးချင်းနဲ့ပတ်သက်ပြီးတော့ဒီလိုဒီနေ့တော့သူကအိုးလို့ဖို့အတွက်မြေသွန်းတူးနေတော့အိမ်မှာအဖေနဲ့အမေမျက်မျက်မြင်အိုးဖွားနှစ်ယောက်ပဲရှိတယ်အဲ့တော့တန်ဃာတော်ရှင်မြစ်ကြီးရောက်လာကြတယ်အိမ်ကိုအဲ့ဒီတော့ချူချူချာချာအတန်ကြားတော့မေးတာတော့ဘာလဲဆိုတော့တွေ့ရင်နေပါ။ဩမျက်နာလာတဲ့အရှင်ကြီးဘာကိစ္စနဲ့အိမ်ရောက်လာကြတယ်ဖင်။မြတ်စွာဘုရားရဲ့ခန္ဓာကိုယ်ဒီမိုးမလုံးဘူးတဲ့။ဒါကြောင့်မို့လို့အမိုးအလိုခံမလို့ရောက်လာ။အဲ့လိုဆိုရင်အိုးလုံးတင်းရဲ့အမိုးကိုဖြတ်ပြီးတော့ယူသွားကြဖင်။အဘူကြီးဖွားကြီးကလည်းရဲရဲလုံးလုံးပဲ။အဲ့ဒါနဲ့တန်ဃာတော်တွေကအဲ့ဒီတင်းရဲ့အမိုးကိုခွာပြီးတော့ယူသွားတာ။အမိုးအခုခေတ်လိုအကောင်းတောင်မဟုတ်ဘူးနော်အဲ့ဒါမြတ်စွာဘုရားကဏ္ဍကုဋေတိုက်ကလည်းမိုးမလုံးမှုတဲ့ဖြစ်မှဖြစ်ရတယ်ဟုတ်လားအဲ့ဒါဒီတိုင်းနဲ့ယူသွားတယ်အဲ့ဒါဂတိကာရပြန်လာတော့သူ့ရဲ့တဲကအမိုးတစ်ချောင်းရှိတော့ဘယ်ရောက်သွားတော့လို့အကျိုးကြောင့်ပြီးတော့ဒီလိုဒီကြောင့်ပဲသံဃာတို့တွေကမြတ်စွာဘုရားရဲ့ကဏ္ဍကုဋေတိုက်အတွက်ဖြစ်ပြီးတော့ယူသွားကြတယ်အခုခံသွားကြတယ်ပီတိဖြစ်လိုက်တာတဲ့ခွန်နဲ့ရဲ့ပီတိနော်ဘာမှမစားဘူးအဲ့ဒီပီတိနဲ့နေတာငါနဲ့ယဟန်တန်တာတော့ငါနဲ့မျက်စွာပြန်တယ်ဒီမြရှင်ကြီးတကူဒါလေးဒါလေးဟုတ်လားတခါဆိုလို့ရှိရင်လည်းပဲသူကအိုးလုံးတဲ့ကနေအိုးလုံးတဲ့နေရာကနေပြန်လာမြေတူးတဲ့နေရာကနေပြန်လာမိဖို့တွေဝင်ပြီးတော့စားမလို့ကြည့်လိုက်တော့စားကြရတာမရှိအဲ့ဒီမှာသူချက်ပြုထားခဲ့တာဒီဘယ်ရောက်သွားတော့ဆိုတော့တန်ဃာတော်ရှင်မြတ်ကြီးတဲ့အဲမျက်စွာဘုရားကိုယ်နဲ့ပြတန်ဃာတော်တော့မဟုတ်ဘူးနော်ကတ္တဗမျက်စွာဘုရားကိုယ်တော်နဲ့အိမ်ကြွလာပြီးတော့အဲ့ဒါမိဘနှစ်ပါးကလည်းမျက်စိမမြင်ဘူးဆိုတော့ဆုံးကကြွလာတဲ့မျက်စွာဘုရားကိုမျက်စွာဘုရားတဲ့စားပွဲတောက်ပွဲအဲ့ဒီအိုးတဲ့ဖွဲ့ထဲမှာရှိပါမယ်အရှင်ဘုရားကိုတော်တိုင်းဖုခတ်ပြီးတော့ယူသွားပါအလုခံသွားပါလို့ပြောတာအဲ့ဒါဘုရားကိုတော်တိုင်းအိုးတွေကဆွမ်းနေခြင်းတွေကိုယူသွားတာအဲ့တော့အော်အော်ကြပဲနော်အဲ့ဒါကိုဂရိကာရကကိုယ်အကုန်လုံးလေးယူသွားတာတော့မဟုတ်ဘူးပေါ့ဒီမှာနေသွားတယ်ယူသွားတဲ့ခြေရာလက်ရာကိုမြင်ရတယ်ဆိုရင်မေးတယ်အဲ့ဒီမှာမြတ်စွာဘုရားအလှူခံသွားတယ်ကိုတော်တိုင်းယူသွားတယ်ဆိုတာကိုလည်းသိရအောင်ဂတိကာရကဝမ်းသာတော်လို့အဲ့ဒီမှာလည်းပဲခုနှစ်ရက်တော့အစာမစားဘဲနေနိုင်တော့အောင်ပီတိပတ္တိနဲ့ဤသွားတယ်လို့ဆိုတယ်။သူအဓိကတွေးလိုက်တာကငါနဲ့ယဟန်သာကငါနဲ့မြတ်စွာဘုရားဒီအဲ့ဒါလောက်ရှင်းပြီးတကူဆိုတာလေးကိုသူတွေးတာ။ဒါကြောင့်အဲ့ဒါလိုပြည့်စုံလုပ်သေးခြင်းဆိုတာကစိတ်နှလုံးကိုအေးချမ်းစေတယ်စိတ်နှလုံးကိုငြိမ်းချမ်းစေတယ်အဲ့ဒီငြိမ်းချမ်းမှုအေးချမ်းမှုကိုအကြောင်းပြုပြီးတော့ငြိမ်းမြတ်တဲ့အတွေ့ငြိမ်းမြတ်တဲ့အသိကိုဝင်းဆက်ကလေးတွေအကျိုးကျေးဇူးပြုပြီးတော့ရမသွားနိုင်ဘူးလားရသွားနိုင်တယ်နော်နောက်ပြီးတော့လည်းပဲငြိမ်းမြတ်စင်ကြယ်တဲ့ပုဂ္ဂိုလ်တွေနဲ့ယဉ်ကျေးရင်ယဉ်ကျေးသလောက်ဟုတ်လားအဲ့ဒီပုဂ္ဂိုလ်တွေရဲ့ခြံကနေပြီးတော့ငြိမ်းမြတ်စင်ကြယ်တဲ့တရားတွေကိုသိဖို့အတွက်လမ်းစာတွေဖြစ်နိုင်မလားဖြစ်နိုင်တာပေါ့ဖြစ်နိုင်တာပေါ့နော်ဒါကြောင့်တရားဘာတွေကိုရတာဖြစ်တရားကိုရတာကအပ္ပါဆုံးလို့တရားကိုရဖို့ဆိုရင်လည်းတရားရှိတဲ့ဒီနေ့ပေါင်းတဲ့ဆက်ဆံမှုကျူးလူလူကြီးကိုအဆင့်ထိရင်းနှီးဖို့ဆိုတာကလည်းပဲလိုအပ်တဲ့ပိုင်းမရှိဘူးလားရှိရကုန်။ဒါကြောင့်မြတ်စွာဘုရားကကျူးလူလူကြီးချင်းအမျိုးမျိုးတွေမှာအခြေအနေအကြောင်းအမျိုးမျိုးအရာကျူးလူလူကြီးနေရတယ်ဆိုတာဒီမှာမမြတ်ပါဘူးတဲ့ဟုတ်လားတကယ်မြတ်တယ်ဆိုတာကအကျိုးတရားခုနှစ်ပါးကိုရရှိနိုင်နေဖရာနဲ့ယဟန်တန်ကိုကျိုးစုလူကျွေးရတာဒီကနေ့အမျက်ဆုံးတော့ကျိုးစုလူကျွေးခြင်းပါခုနှစ်ပါးရှိကြပြီတော့ငါးပါးရှိတော့ပြီနော်အမျက်ဆုံးအမြင်အမျက်ဆုံးအကြာအမျက်ဆုံးရခြင်းအမျက်ဆုံးသင်ယူမှုအမျက်ဆုံးဒီကျိုးစုလူကျွေးခြင်းနောက်ဆုံးဟာကဘာလဲတို့အနုတ္တရာနုတ္တရိယအမြတ်ဆုံးသောအောင့်မေ့မှုအမှန်ရမှုဒီပိုင်းကတော်တော်အရေးကြီးတယ်။ဘာလို့ဆိုတော့ဒကာမလို့အရင်တည်းကအမှတ်ရတာတွေနဲ့အချိန်တော်တော်ကုန်ရတယ်ဟုတ်လား။အမှတ်ကတော့တစ်ခုခုတော့ရနေတာပဲ။သက်ရှိဖြစ်ခြင်းနဲ့ဖြစ်မယ်၊သက်မဲ့ဖြစ်ခြင်းနဲ့ဖြစ်မယ်၊အစဉ်ပြေတဲ့အကြောင်းဖြစ်ခြင်းဖြစ်မယ်၊အစဉ်မပြေတဲ့အကြောင်းဖြစ်ခြင်းဖြစ်မယ်။ဝေးစွာကအကြောင်းနဲ့ဖြစ်ခြင်းဖြစ်မယ်၊နီးသောအကြောင်းနဲ့ဖြစ်ခြင်းဖြစ်မယ်။ပုံစံနာမတူတာတစ်ခုခုကတော့အမှတ်ရနေပြီဟုတ်လားအတွေ့အကြုံမှာအမှတ်ရနေတာတော့မရှိဘူးလားအောင့်မေ့နေတာတွေမရှိဘူးလားရှိတယ်အဲ့ဒါလို့အောင့်မေ့မှုအမှတ်ရမှုအမျိုးမျိုးရှိတဲ့အ ਨੇ ကဘာကိုအမှတ်ရရတာဘာကိုအောင့်မေ့ရတာအမျက်ဆုံးလဲဆိုရင်တဲ့
ညွှန်ဘုရားရဲ့ကိုညွှန်ဘုရားရဲ့အရှိအသွေးညွှန်ဘုရားရဲ့တတိသာဝကတို့ရဲ့ကိုညွှန်ဘုရားတို့ရဲ့တတိသာဝကတို့ရဲ့အရှိအသွေးအဲ့ဒါကိုအမှတ်ရရအဲ့ဒါကိုအမှတ်ရရအမြဲဆုံးသောအမှတ်မှုအမြဲဆုံးသောအမှတ်ရမှုပါဘာဖြစ်လို့လဲဆိုတော့အဲ့ဒီအမှတ်မှုအဲ့ဒီအမှတ်ရမှုကိုအကြောင်းပြုပြီးတော့เนาะအကျိုးတရားခုနှစ်ပါးရနိုင်တယ်လေ ဟုတ်ရလားအဲကြောင့်ဘုရားရဲ့ဂုံဘုရားရဲ့အရှိအသွေးเนาะတရားရဲ့ဂုံတရားရဲ့အရှိအသွေးကံဟာရဲ့ဂုံတန်ဟာရဲ့အရှိအသွေးတွေကိုစိတ်ထင်းမှာမကြမကြအမှတ်ရနေကိုတတိယနေကိုအရေးကြီးဘူးလားတရေးကြီးတာပေါ့အကျိုးတရားပြန်ပါကြပြီကျန်တဲ့အမှတ်ရခြင်းတွေကတော့ညာတော်အဖြစ်စိတ်ကိုတုံ့လှောက်ချောက်ချားသွားနေတာတွေစိတ်ကိုကနာမငြိမ်ဖြစ်သွားနေတာတွေစိတ်ကိုပူလောင်သွားနေတာတွေပဲများပါ မပူလောင်စေအောင်တော့အကျိုးရှိတာတွေပဲများတယ်အချင်းချင်းသွားတာတွေပဲများတယ်ဟုတ်လားဒါကြောင့်ကျန်တဲ့အမှတ်ရခြင်းဆိုတာတွေကတော့တည်တည်တော့အကျိုးရှိတဲ့အတွက်ကြောင့်မမြတ်ပါဘူးတဲ့ဘုရားတရားသံဃာကိုအမှတ်ရရတာတော့ဣမတအကျိုးကြီးတဲ့အတွက်ကြောင့်အမြဲဆုံးသောအမှတ်ရခြင်းပါအဲ့ဒါဦးဇင်းတို့ကဒါလေးနဲ့ပတ်သက်ပြီးတော့ဤကုန်းတို့ဘာပြောကြင်လဲဆိုတော့ဘာဦးဇင်းတို့အဲ့ဒီအင်္ဂုတ္တဆက်ကမ အဲ့ဒီမှာမြတ်စွာဘုရားကအမှန်ရစေရန်6မျိုးဟောထားတာရှိတယ်။နော်။အမြဲတမ်းတတိယတဲ့နဲ့အမြဲတမ်းစိတ်ထဲမှာအောင့်မြင့်တဲ့နှလုံးသွင်းတဲ့နဲ့မပြတ်တည့်စင်ကျင်တဲ့နဲ့အရာဘယ်လိုမျိုးလဲ။6မျိုးဟောထားတယ်။နော်။အဲ့ဒီ6မျိုးကိုအမှန်ရမယ်စဉ်းစားမယ်စင်ကျင်မယ်နှလုံးသွင်းမယ်ဆိုလို့ရှိရင်တဲ့။အဲ့ဒီသုတ္တမှာလည်းခန္ဓာနာနာဟောထားတာဗျ။နော်။ဘာပြောထားလဲဆိုတော့အမှန်ရနေတယ်ဆိုလို့ရှိရင်စိတ်နှလုံးကိုအေးချမ်းစေပြီးတော့နော်သူကအဲ့ဒီမှာတိတိကျကျပြောတာလေကရှားကကောင်းကျန်သောစိတ်ဖြင့်လည်းစိတ်ထဲမှာကောင်းကျန်နေမှာမဟုတ်ဘူးတဲ့နော်ဒေါသဖြင့်လည်းစိတ်ထဲမှာကောင်းကျန်နေမှာမဟုတ်ဘူးတဲ့မောဟဖြင့်လည်းစိတ်ထဲမှာကောင်းကျန်နေမှာမဟုတ်ဘူးတဲ့စိတ်ထဲမှာအလုံးဖြောင့်တဲ့သဘောဖြစ်ပြီးတော့ကျွင်းကြီးမှုဒေဋ္ဌတရားတွေကနေလွတ်မြောက်ပြီးတော့နောက်ဆုံးကိလေသာကနေတောင်စင်ကြယ်သွားစေနိုင်တယ်အဲ့ဒါလို့တောင်မြတ်စွာဘုရားဟောထားတာဒါဥရှင်တတ်နိုင်တယ်များအတိအကျလေးပြောတယ်ဟုတ်လားအမှန်ရတရား6မျိုးကိုအမှန်ရမယ်ဆိုလို့ရှိရင်နောက်ဇာကဖြစ်နေတောင်းကြမှာမဟုတ်ဘူးဒေါသဖြစ်နေတောင်းကြမှာမဟုတ်ဘူးမောဟဖြစ်နေတောင်းကြမှာမဟုတ်ဘူးဟုတ်လားစိတ်ကအလုံးဖြောင့်ပြီးတော့ဟုတ်လားပြောလို့မရနော်ဆွေးညီမှုဖြေတာတရားတွေကနေလွတ်မြောက်ပြီးတော့တကယ်လွတ်မြောက်မှုအစ်စ်ကိုရန်ပြီးတော့နောက်ဆုံးကိလေသာတရားတွေကနေစင်ကြယ်သွားစေနိုင်တယ်တချို့သောပုဂ္ဂိုလ်တွေကအဲ့လိုတွေအောင့်မြင့်ပြီးတော့ကိလေသာကစင်ကြယ်ကြမှာလို့တောင်းမြတ်စွာဘုရားကဟောတယ်အဲ့ဒီမှာအောင့်မေ့ကြရအမှန်ရစီရ6မျိုးကပါလဲရှင်။ဖရာတရားတန်ခါကုကျင့်သုံးတဲ့သီလကိုလှူခဲ့တဲ့ဒါနကိုကောင်းတဲ့အတွေ့အကြောင်းကောင်းတဲ့နေရာကိုရောက်လိမ့်မယ်လို့နတ်တွေကိုသတိထားပြီးတော့အောင့်မေ့အမှန်ရတဲ့ဒေဝတာနှုတ်တတိ6မျိုးအဲ့ဒီမှာဟောတာ။ဒါကဥစဉ်ကကြည့်ကြအောင်ပြောလိုက်တာနော်။ဟုတ်လား။ဖရာရဲ့ကံဖရာရဲ့အကြည့်တွေကိုအောင့်မေ့တယ်ဆိုရင်တော့ဘုရားနှုတ်တတိတရားရဲ့ကုံတရားရဲ့အကြည့်တွေကိုအောင့်မိတယ်ဆိုရင်နော်ဓမ္မာလုတ်တတိသံဃာရဲ့ကုံအကြည့်တွေကိုအောင့်မိတယ်ဆိုရင်နော်သီလနဲ့သံဃာလုတ်တတိငါဟာအရိယာတွေမျက်မှုတွေဟုတ်လားအရိယာကန္တအခုကရုဏာသီလမှာနော်အခုအခါတော်နေ့ဟုတ်လားအေးအဲ့ဒီသီလကိုငါဒီမပြောင်းမကျအောင်စောင့်ကြည့်နေတမာရီတို့ရဲ့အခြေခံပညာတို့ရဲ့အခြေခံလူမြောက်ချင်းကိုရှေ့ရှုပြီးတော့ဒီသီလကိုစောင့်ကြည့်ရပေတယ်လို့ကုသီလကိုပြန်ပြီးတော့စဉ်းစားတာအမှန်ရဟုတ်လားနောက်ပြီးတော့ငါပေးခြင်းဆင်ခြင်းမှုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ငါရဲ့လက်မှာပေးခြင်းနဲ့အမြဲတမ်းဆက်ဆက်နေတယ်လို့အဲ့လိုမျိုးကိုပေးခဲ့တာလေးတွေကိုပြန်ပြီးတော့စဉ်းစားတာနောက်ပြီးတော့မြတ်တေဒီမာတွေဖြစ်နေတဲ့ပုဂ္ဂိုလ်တွေမှာတတတိလဟိရိဥဒ္ဓပအဆန်းရှိတဲ့သူတော်ကောင်းဥစ္စာတွေရှိလို့သူတော်ကောင်းတရားတွေရှိလို့သူတို့ဖြစ်ကြတာအဲ့ဒီလိုမြတ်တေဒီမာတွေဖြစ်ကြောင်းသူတော်ကောင်းတရားငါမှလည်းရှိတယ်လို့စဉ်းစားရင်အဲ့ဒါကဘာဖြစ်မလဲဒေဝတာလို့တတိနော်အမှန်ရစေ6မျိုးအဲ့ဒီ6မျိုးကိုအမှန်ရစေအဲ့ဒါလောဘဒေါသမောဟတို့ဖြင့်စိတ်ဟာမကောင်းကျန်ဘူးလို့ကောင်းကျန်တယ်ဆိုတဲ့စကားလေးနဲ့တောင်ပြောတာနော်အေးကောင်းကျန်တယ်ဆိုတော့သူကဓမ္မတို့မျက်စိနဲ့မြင်နေတယ်နော်ဖြည့်ဆည်းလိုက်တယ်ဟုတ်လားစိတ်တို့ထင်တယ်လို့အကျိုးမဲ့တွေကိုလုတ်ပလိုက်တယ်ဟုတ်လားကောင်းကျန်တယ်ဆိုတဲ့စကားကအင်္ဂတန်ထိရောက်ပါတယ်ဟုတ်လား ကာရမတို့ဥဒ္ဓမြေရဲ့စိတ်ထဲကိုလည်းလောဘကဝင်ရောက်ပြီးတော့ပွင့်နှောက်ပျက်စီးတောင်းကျမ်းသွားလိမ့်မယ်ဟုတ်လားဒေါသတွေမောဟတွေကလည်းတောင်းကျမ်းသွားမယ်အဲ့တော့ဒီအချက်ကိုလည်းကိုယ်တိုင်လက်တွေ့ဟုတ်တယ်လို့ချက်ထောက်ခံနိုင်အောင်အတွေ့အကြုံရှိဖို့တော့လိုမယ်ထင်တယ်ဟုတ်လားဆိုကြပါစို့မြတ်စွာဘုရားရဲ့ကိုဟောတို့ရဲ့မြတ်စွာဘုရားလူကျင်နာတွေရကျင်နာတွေဆွေးနွေးနာတွေဘာမှမရှိဘူးမကျင်တတ်တာတွေဟုတ်လားစိတ်ထဲမှာစိတ်ဒုဏ်တွေစိတ်ပြက်တာတွေဝမ်းနေတာတွေဒေါသပိုင်းဆိုင်ရာဘာမှမရှိဘူးနော်အဲ့ဒါလို့စိတ်ထဲမှာအင်မတန်ဖန်ရှင်အပြည့်ကင်းတော်မူတယ်လို့အဲ့ဒါလို့စဉ်းစားလိုက်တယ်ဆိုလို့ရှိရင်အဲ့ဒီလိုစဉ်းစားနေတဲ့အခါအဲ့ဒီခုံကိုအမှတ်ရနေတဲ့အခါမှာလောဘဒေါသမောဟမတောင်းကြံမင်းနဲ့မတောင်းကြံဘူးဆိုတော့ငြိမ်းနေတယ်ပေါ့ဗျာဟုတ်လားဒီမတောင်းကြံမင်းနဲ့ငြိမ်းနေတယ်ငြိမ်းတော့မငြိမ်းလေးဘူးနော်ငြိမ်းနေဆိုတာကတော့ပညာလေးဟိုတော့ရည်နဲ့သိသနဲ့မှငြိမ်းမှာဘူးဟုတ်ရမလားဒီဒါပေမဲ့ဒီအောင်းနေမှုနဲ့ဒီလောဘဒေါသကိုတောင်းကြံဆိုမပေးဘဲနဲ့သူတို့ကငြိမ်းနေအောင်နှိပ်ကပ်ပြီးတော့မထားနိုင်ဘူးလားထားနိုင်တယ်နော်အဲ့ဒါကိုအဲ့ဒီအခြေအနေအောင်ဘုရားဘုရားလုပ်ကလေးကိုကွန်မြားပြီးမှဖြစ်နေဘူးဟုတ်လားဓမ္မနုဒတိကိုပွားများမှုဖို့တရားရဲ့ပုံကိုလည်းပြီးမှဓမ္မနုဒတိကလည်းပွားများလို့ရမယ်เนาะသံဃာနုဒတိကိုပွားများဖို့ဆိုတာကလည်းသံဃာရဲ့ပုံကိုကိုယ်ကသင်ယူထားမှသိတယ်ဟုတ်ရဲ့လားဒီသီလကိုပွားများဖို့သီလနုဒတိဖြစ်ဖို့ဆိုတာကလည်းပင်ကိုယ်ကသီလကိုပြည့်စုံမှဖြစ်တယ်ဟုတ်လားဒီသံဃာနုဒတိဆိုတာကတော့လူတိုင်းရှိတာလည်းတင်ပါလားเนาะသီလလည်းပဲရှိအောင်လုပ်လို့မရဘူးလားရတာပေါ့ရတာပေါ့เนาะဒီဒေဝတာနုဒတိဆိုတာကလည်းအမှန်ကောင်းမြတ်တဲ့သဘောတွေရှိခုနရှိတယ်အဲ့ဒါကိုလက်တွေကိုသက်သေထမ်းပြီးတော့ပွားများမယ်ဆိုလို့ရှိရင်လောဘဒေါသမောဟတောင်းကြမှုတွေညင်ဝတ်ပြီးတော့ဟုတ်လားစိတ်ဟာဆောင်းမတ်ပြီးတော့နောက်ဆုံးကိလေသာကတော့တန်ရှင်းစင်ကြယ်တဲ့အဆင့်ကိုရောက်နိုင်ပါလေလို့ခေါ်ထားဟုတ်လားဒါကြောင့်အောင်းမေမှုအမှန်ရမှုအမျိုးမျိုးရှိတဲ့အဲ့တဲ့မှာနော်ရသော်ဘုရားနဲ့တရားသံဃာတို့ရဲ့ဂုံကြီးသွေးကိုအမိအမှတ်ရတာဒီမြတ်ဆုံးတော်အမိယအမိခြင်းအမှတ်ရခြင်းမှာမြတ်စွာဘုရားဟောတာအဲ့ဒါဘယ်နှပါးရှိသွားဦးတော့ချက်ပါးရှိသွားဦးတဏှာကြီးထုတ်ပြီးလို့နော်နှစ်မိနစ်တုံလုံးသွားပြီဟုတ်လားအဲ့ဒါဦးဇင်းတို့ဘေးသာပေါင်းတော်ကောင်းတို့ဒီကနေ့မိတဲ့မိတို့တန်တာမှာအခါအားဆိုရှာရှိနေတဲ့တရားကိုပဲဦးဇင်းတို့ကောင်းစဉ်ပြတ်ပြေးလိုက်တာပါဟုတ်လားဒီမြင့်မြတ်မှုတွေအမျက်ဆုံးဆိုတာဒီဒကာဓမ္မတို့ရဲ့တန်တမ်းမှာအခါအားလျော်ဆိုမရှိဘူးလားရှိတယ်အမျက်ဆုံးမြင်ခြင်းမြင်ဖို့ပါပဲဟုတ်လားအမျက်ဆုံးကြားခြင်းကြားဖို့ပါပဲအမျက်ဆုံးရခြင်းရှာဖို့ပါပဲအခုလည်းရှိနေပါတယ်ဟုတ်ရဲ့လားအမျက်ဆုံးသောသင်ယူမှုသင်ယူလို့ပါတယ်ထိုက်တဲ့လောက်လည်းကျွန်းကျင်ကြပါတယ်ဘဝသာလို့ပြောနေတာနော်အင်းနောက်ပြီးတော့လည်းအမျက်ဆုံးသောပြုစုလုပ်ခြင်းမှုလုပ်ခြင်းဖို့ပါပဲနော်အပြီးတော့အမျက်ဆုံးတော့အောင်းမေမှုအောင်းမေဘုရားနော်သူတန်တာမှာရှိနေတဲ့အမျက်ဆုံးတွေကဒါတွေဟာတခြားသောအရာတွေနဲ့အများကြီးပါလွန်နေလို့နားလည်ပြီးတော့အဲ့ဒါတွေဖြစ်တိုင်းဖြစ်တိုင်းဒီပုဒ်တော်လေးကိုအမှတ်ရပြီးတော့အားဖြစ်စေဖို့ဝမ်းသာချမ်းဖို့ကြည်လင်းချမ်းဖို့ကြည်ရပြီးတော့ဦးဇင်းတို့ဟောတာဟုတ်လားနောက်ပြီးတော့ဒါတွေလည်းပို့ပြီးတော့ဖြစ်အောင်ကြိုးစားခြင်းစိတ်ဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ပါလို့နော်ရှိမိသားလေးကိုတို့ပြီးတော့ဝန်တာဖို့ဒုတိယလိုဖြတ်ပြီးတော့တိုးတော့ကိုကျိုးစားဖို့တော့မလိုဘူးလားလိုတယ်ဟုတ်လားဒါဥစဉ်တို့အနုတ္တရိယသုတ်တံဟုတ်လားဒါကြောင့်ဒေသကောင်တော်ကောင်တို့ဒီ6ပါးမှာတိုးတက်ဉာဏ်ကြအောင်ဆောင်ရွက်ပြီးတော့နောက်ဆုံးဒုက္ခကတဲ့ချုပ်ငင်းရန်နိဗ္ဗာန်တရားတို့တရားမြတ်ကိုမျက်မှောက်ပြုနိုင်ကြတယ်ဘုရားကောင်တို့ဖြစ်ကြပါစေလို့ဥစဉ်တို့ဆန္ဒပြုပြီးတော့မြစ်တံပို့ပြီးအဆုံးသတ်ရအောင်နော်ဘဝတုသာဝမင်္ဂလရကံတို့သာဝတုဝတ္တသာဝဗုဒ္ဓမူပါဝိနတရာတုခိဘောတုတိဘဝတုသာဝမင်္ဂလရကံတို့သာဝတုဝတ္တသာဝဓမ္မမူပါဝိနတရာတုခိဘောတုတိဘဝတုသာဝမင်္ဂလရကံတို့သာဝတုဝတ္တသာဝဓမ္မမူပါဝိနတရာတုခိဘောတုတိဒေဒမာကသတ္တယနာပိတ္တပံပြောဘောဓသနာအလုံးစုံသတ္တဝါအနန္တတို့အားသာသာမင်္ဂလာလောကိသဗုဒ္ဓရာကောင်းဆိုရမြမင်္ဂလာဝါဝတိဘဝတုကောင်းစွာမတိဖြစ်တော်မူရပါစေတည်းသာဝတိဝဇာမိမိတို့ခန္ဓာကိုယ်မှာဆောင်ကျင့်နေရမုန်သောကမိမိတို့ဤမှာဆောင်ကျင့်နေရမုန်သောကမိမိတို့တဏ္ဍာမိမိတို့ဘဝမှာဆောင်ကျင့်နေကြရမုန်နာမည်နာကောင်းနာပေါင်းတို့ကလည်း
ရဲ့ခန္ဓာကောင်းစွာမပြုဆန့်ရှောက်တော်မူနေမှာဒီရီသာဝဝရမှုဘာဝေနာသင်္ခါဝါဒုသေးစုမလာကွန်းတော်မူကြသည်စီရဒုရာဘာဖြစ်ခြင်းကိုယ်တော်မြတ်တို့ရဲ့ဟုတ်ဒီဆိုအာနုဘောဒုရဒလကောင်သာဝတမနုဘာဝေနာမေလီရန်ပုရိရန်ဒီဗံပရိဒုဆိုသောဆေရံတို့တရားတော်မြတ်တို့ရဲ့ဟုတ်ဒီဆိုအာနုဘောဒုရဒလကောင်သာဝတမနုဘာဝေနာ ရကတံလေးရပရကံလေးအရှင်တို့ရှိတော်ရည်ရံငါရှင်တို့နေကပါတိနာဘောတမန်ဒီပညာကိုလည်းပြည့်စုံလို့ဘုရားတဲ့တို့ဒီကံကရှင်မောင်ရှင်ရပန်းသူရင်တကိုယ်တည်သောအာနုဘောတို့ရလကောင်တရားနေရောကြပါဘေကမဆိုင်ရှင်ရှိတိုင်းရှင်ရှိတိုင်းသူကြည့်ကိုရှိကြကြမှာချမ်းသာရင်ရှိရကုန်ပြီဘဝတို့ကောင်းစွာမတည်ဖြစ်တော်မူကြပါစေတည်း